ကျွန်တော်ကြော်ကြော်သိကြည့်ကြပါပါကိုရီးယားနိုင်ငံကြားရေးပေါ်ဆွေးနွေးပွဲကိုဒီကနေ့နေ့လယ်ပိုင်းအထိဖြည့်ဆိုင်ထားပါတယ်ပြင်သစ်ရထားပေါ်ကျန်းဖက်တိုက်ခိုက်မှုတွေကိုတားဆီးခဲ့သူတွေကိုပြင်သစ်နဲ့အမေရိကန်ကောင်ဆောင်တွေကအကြီးအကျယ်ကုန်ပြကြပါတယ်အိန္ဒိယနဲ့ပါကစ္စတန်ကြားဆွေးနွေးမယ့်ကိစ္စအကြောင်းအရာညှိလို့မရပဲဖြစ်သွားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာတီးတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင် KNU ကတော့အခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါမှသူတို့အနေနဲ့တနိုင်ငံလုံးအပြစ်ခက်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးသွားမယ်လို့ဒုတိယဥက္ကဋ္ဌနော်စီဖိုရာစင်က VOA ကိုပြောပါတယ
်အဲ့ဒါကတော့ကျမတို့လေးဖွဲ့လားငါးဖွဲ့လားထိုးတာကတော့ကျမတို့ဆုံးဖြတ်ချက်မရှိဘူးကျမတို့ကတော့အခြားတိုင်းရင်းသားအဖွဲ့တွေလည်းအတူတူပါထိုးမယ်လို့အဲ့ဒ
ါအသေးစိတ်ကိုတော့သတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့ရခိုင်ရေးဘေးကူညီရေးနောက်ဆုံးအခြေအနေနဲ့အတူအပတ်စဉ်ကဏ္ဍတွေနဲ့တိုက်ရိုက်လေနိုင်စီစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကကြောပြပါအောင်ရှင
်ကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်မဲ့ရေးကိုရှောင်ရှားဖို့အရေးပေါ်ကြိုးစားတဲ့အနေနဲ့တောင်နှမြောက်ကိုရီးယားတောင်ဝန်ရှိသူတွေတနင်္လာနေ့အစောပိုင်းကတွေ့ဆုံကြပြီးတဲ့နောက်ဆွေးနွေးပွဲတွေကိုဒီကနေ့နေ့လယ်ပိုင်းအထိရွှေ့ဆိုင်းထားလိုက်ပါတယ်မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ချက်ပေးထားတဲ့ကြားမှာပဲဖမ်မုံဂျွန်အပြည့်အကြီးရွာမှာအစစ်မြေဆွေးနွေးပွဲတွေကိုစနေနေ့ကစတင်တာပါတောင်ကိုရီးယားအနေနဲ့ကွန်မြူနီမြောက်ကိုရီးယားဘက်ကိုဝါဒဖြန့်ထုတ်လွှင့်ချက်တွေကိုအဆုံးသတ်ဖို့နေဇက်ချောက်မှာတက်ဆင်ထားတဲ့အတန်းချက်ဆက်တွေကိုဖြုတ်ပေးဖို့မလုပ်ဘူးဆိုရင်စီရေးရလုံဆောင်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ထားတာပါနောက်ဆုံးသတ်မှတ်ချက်ဟာဖြစ်ရတဲ့ဇုံတရားမရှိအတန်းချက်ဆက်တွေကိုဖြုတ်မပေးဘဲကျော်လွန်သွားပြီးမိနစ်90ကြာပြီးတဲ့နောက်ဒေသစံတော်ချင်းစနေနေ့ညနေ6နာရီမှာစပြီးဆွေးနွေးကြတာပါဆွေးနွေးပွဲတွေတိုးတက်မှုရှိမရှိဒါမှမဟုတ်ဘယ်လောက်ကြာကြာဆက်ဆွေးနွေးကြမယ်စတာတွေနဲ့ပတ်သက်ပြီးတကောင်ကျော်ပြီးတော်ကြတဲ့အထိမြောက်ကိုရီးယားဘက်ကရောတောင်ကိုရီးယားဘက်ကပါဘာသမ်းမှမကြားရပါဘူးဝါရှင်တန်မြို့တော်မှာရောကိုရီးယားကျွန်းဆွယ်ကအခြေအနေနဲ့ပတ်သက်ပြီးသမ္မတဘရက်အိုဘားမားကိုမပြတ်အစီရင်ခံနေတယ်လို့သမ္မတအိမ်ပြည်တော်တာဝန်ရှိသူတွေကပြောပါတယ်ခိုင်မာတဲ့ရလဒ်တွေမရဘူးဆိုရင်တော့မှပဲမာရသွန်ဆွေးနွေးပွဲတွေကြောင့်နောက်ထပ်ဘယ်လိုစီရေးလှုပ်ဆောင်မှုကိုမဆိုတုံ့ဆိုင်သွားစေပြီးလက်ရှိအကျပ်တဲကိုငြင်းငြင်းချမ်းချမ်းအဆုံးသတ်ဖို့ရာကိုရီးယားနိုင်ငံအတွက်အချိန်ထက်ရစီတယ်လို့လေ့လာသူတွေကပြောပါတယ်
အမ်စတာဒန်ကနေပဲရစ်ကိုသွားတဲ့အမြန်ရထားပေါ်မှာလက်နက်အပြည့်စုံနဲ့တနက်သမားကိုဝိုင်းပြီးဖမ်းဆီးနိုင်ခဲ့တဲ့အမေရိကန်နိုင်ငံသား၃ယောက်နဲ့ဗြိတိန်နိုင်ငံသား၁ယောက်ကိုသူတို့ရဲ့ရဲစွမ်းတတိရှိမှုအတွက်ဂုဏ်ပြုခဲ့ကြပါတယ်။အမေရိကန်စစ်မှုထမ်း Alex Kaltos နဲ့ Spencer Stone တို့ရဲ့စံနမူနာထားရမယ့်လောက်ရတဲ့အတွက်ပြင်သစ်သမ္မတ François Hollande ကအမေရိကန်သမ္မတဘရက်အိုဘားမားကိုစနေနေ့ကဖုန်းဆက်ပြီးကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အဲ့ဒီအမေရိကန်စစ်မှုထမ်း၂ယောက်ဟာအလွန်ကိုစိုးစိုးဝါးဝါးဖြစ်မဲ့တိုက်ခိုက်မှုကိုရပ်တန့်ပစ်နိုင်ခဲ့တယ်လို့ပြင်သစ်သမ္မတကပြောပါတယ်။အဲ့ဒီတနတ်သမားကိုဝိုင်းပြီးတားဆီးခဲ့တဲ့အထက်မှာပါခဲ့တဲ့သူတွေအလုံးကိုသူ့အနေနဲ့လာမယ့်ရက်တွေအတွင်းမှာလူကိုယ်တိုင်တွေ့သွားဖို့စီစဉ်နေတယ်လို့ပြင်သစ်သမ္မတကပြောပါတယ်။ Skeletor's Nest Stone အပါအဝင်အမေရိကန်ကျောင်းသား Anthony Settler တို့နဲ့အတူဗြိတိန်နိုင်ငံသား Chris Norman တို့ကမော်ရိုကိုနိုင်ငံဘွားတနတ်သမားကိုဝိုင်းပြီးတော့နှိမ်နှင်းခဲ့တာပါ။အဲ့ဒီတနတ်သမားကိုလူတွေကဝိုင်းပြီးမဖမ်းခင်မှာသူဟာခီးတဲ့တယောက်ကိုပြင်းပြင်းထန်ထန်ဒဏ်ရာရအောင်လုပ်ခဲ့ပါတယ်။တနတ်သမားကသူ့မှာပါလာတဲ့ဆက်ကူပုံးဖွင့်တဲ့ဓာတ်နဲ့တိုက်ခိုက်ခဲ့တာကြောင့် American လေတပ်က Stone ဟာလက်ကုပ်နဲ့လက်တွေမှာဒဏ်ရာအပြင်းထန်ရပြီးဆေးရုံတင်ထားပါတယ်။သမ္မတ Obama ဟာစနေနေ့က Stone ကိုတယ်လီဖုန်းနဲ့စကားပြောခဲ့ပြီးသူအမြန်ဆုံးပြန်နေကောင်းလာဖို့ဆုတောင်းပေးခဲ့တယ်လို့အင်ဗီဒေါ်ကပြောပါတယ်ခင်ဗျာ။
ဂရိနိုင်ငံတွေကနေမက်ဆီဒိုနီးယားနိုင်ငံနဲ့ဝင်မှုကြိုးစားတဲ့ထောင်ပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေဟာနံပါတ်2ကင်ထားတဲ့မက်ဆီဒိုနီးယားရဲတွေကတားဆီးနေတဲ့ကြားကပဲအတင်းတိုးဝင်ကြပါတယ်။အဲ့ဒီရုံးဝင်ဆံကဖြစ်ရအတွင်းရဲတွေကအာယုံကျော်တွေခဏတာတုံဆိုင်သွားစီတဲ့လက်ပစ်ဘုံတွေဖောက်ခွဲခဲ့ပြီးလူများပြားလက်ဒဏ်ရာရခဲ့ပါတယ်။ကြားနဲ့ကြည့်တဲ့လူတွေကိုလူညုံရေးတပ်ဖွဲ့တွေကတားနိုင်ခဲ့ပေမဲ့တခြားလူထောင်ပေါင်းများစွာကတော့နှုန်တော်တွေကိုဖျက်ပြီးမက်ဆီဒိုနီးယားပိုင်နယ်ထဲဝင်သွားကြပါတယ်။သူတို့ဟာအမိုးအကာအစားအစာဓမ္မမို့တောက်ရည်မရှိပဲဟင်းလင်းပြင်းထဲမှာရပောင်းများစွာနေခဲ့ကြရတာပါ။အများစုကတော့ဆီးရီးယားနိုင်ငံကဒုက္ခသည်တွေပါ။ကလေးငယ်တွေရှိတဲ့ရွှေပြောင်းဝင်ရောက်သူအနေအချင်းကိုနေဆက်ဖြတ်ပြီးဝင်ဝင်ပြုတ်ဖို့ရဲတပ်ဖွဲ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်နောက်မှရှိတဲ့လူအုပ်ကြီးကကာထားတဲ့ရဲတွေကိုတအီးဝင်တိုးတာကနေရုံးဝင်းစံခတ်အခြေအနေဖြစ်တာပါ။အဲဒီနောက်အမျိုးသမီးတွေနဲ့ကလေးတွေကလေးငယ်လေးတွေကိုခြိထားတဲ့အမျိုးသားတွေထောင်ပေါင်းများစွာကအဲဒီအခိုက်အတန့်လေးကိုအသုံးချပြီးတော့တန်ဆူကျိုးတွေနဲ့ကာယံမထားတဲ့ကွင်းပြင်တစ်ခုကိုဖျက်ပြီးမက်ဆီဒိုနီးယားနိုင်ငံနဲ့ဝင်ပြေးကြတာပါရဲတပ်ဖွဲ့ကအာယုံကျော်ခဏတာတုံဆိုင်စီတဲ့လက်ပစ်ဘုံးတွေကိုမိနစ်30လောက်အတွင်းအချိန်တရာစဉ်အထိဖောက်ခွဲပြီးတဲ့နောက်တိုးဝင်နေတဲ့လူအုပ်ကိုတားလိုက်နိုင်ပြီးအခြေအနေကိုတဖြည်းဖြည်းချင်းပြန်ထိန်းလိုက်နိုင်ပုံရပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကစစ်ရင်ပြင်ပမှာစနေနေ့ကကားဘုံတစ်လုံးပေါက်ကွဲခဲ့ပြီးတော့နီတိုတပ်ဖွဲ့အတွက်အလုပ်လုပ်နေတဲ့အမေရိကန်ဝန်ထမ်း3ဦးအပါအဝင်12ယောက်သေဆုံးသွားခဲ့ပါတယ်။ဒါ့အပြင်ဘုံပေါက်ကွဲမှုကြောင့်လူများပြားထိခိုက်ဒဏ်ရာရသွားခဲ့သလိုမြို့တော်ကဘူးကလူနေအိမ်တွေအထိပါဘုံပေါက်ကွဲမှုရဲ့ပဲ့တင်တန်းတွေကိုကြားခဲ့ရပြီးမော်တော်ကားဒါဇင်နဲ့ခြေပြီးပျက်စီးသွားခဲ့ပါတယ်။သေဆုံးသွားတဲ့ဝန်ထမ်းတွေဘယ်သူဆိုတာကိုတော့နီတိုတပ်ဖွဲ့ကမပြောခဲ့ပေမဲ့တယောက်ကနေရာမှာတင်ပွဲချင်းပြီးတည်သွားတာဖြစ်ကြောင်းကျန်တဲ့နှစ်ယောက်ကတော့စေကူတာမှုလုပ်နေစဉ်အတွင်းမှာသေဆုံးသွားတာဖြစ်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကကပူးမျိုးကနေဖြတ်ပြီးသွားနေတဲ့ပြပတပ်ဖွဲ့တွေရဲ့ရင်နှန်းကိုပစ်မှတ်ထားတာဖြစ်ပြီးရှီနိုဇာရာပောက်ကလိကစေယုံတစ်ခုနားကဖြတ်သွားစင်မှာတိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သူတွေကပြောပါတယ်။အဲ့ဒီပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာပဲလုံခြုံရေးတွေအတူထက်ချထားတဲ့အမေရိကန်တန်ယုံကအရေးပေါ်အချက်ပေးတန်တွေထုတ်လွှင့်ခဲ့ပြီးတော့လုံခြုံရေးအကာအကွယ်ယူဖို့လည်းအမိန့်ထုတ်လိုက်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ယူအမေရိကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကနေတနင်္ဂနွေနေ့မနေ့ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့အကြားဆွေးနွေးပွဲအစည်းအဝေးတွေပေါ်အပြန်အလှန်အငင်းပွားပြီးတဲ့နောက်အဆင့်မြင့်အစည်းအဝေးလုပ်မဲ့အစည်းအဝေးကိုပါကစ္စတန်ကစနေနေ့မှာပယ်ဖျက်လိုက်ပါတယ်။နှစ်နိုင်ငံကလူမျိုးရေးဆိုင်ရာကြံပေးပုဂ္ဂိုလ်တွေဟာဩဂုတ်လ23နဲ့24ရက်နေ့တွေကြာရင်နယူးဒေလီမြို့တော်မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာပါ။ဆွေးနွေးပွဲကိုအကြံဖတ်မှုဆိုင်ရာကိစ္စရပ်တသက်ပေါ်မှာပဲအိန္ဒိယဘက်ကအာရုံစိုက်ဆွေးနွေးကြပါတယ်။ပါကစ္စတန်ကတော့အထူးသဖြင့်ကက်ရှမီးယားဒေသပိုင်ဆိုင်မှုအငင်းပွားနေတာအပါအဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးကြနေတာပါ။ကက်ရှမီးယားရေဟာ1948ခုနှစ်မှာဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရခဲ့ကြခြင်းကလေးကတနိုင်ငံအကြားတင်းမာမှုဖြစ်ရတဲ့အရင်းခံအကြောင်းတစ်ခုဖြစ်နေခဲ့တာပါဆွေးနွေးခြင်းလည်းဆိုရင်သတင်းစကားနှစ်ခုပါခြင်းတဲ့အကြောင်းတတိယလူကိုဖန်တီးခေါ်ဆောင်မလာပဲအိန္ဒိယနဲ့ပါကစ္စတန်အကြားဆွေးနွေးပွဲပဲဖြစ်တင်ပြီးတော့အကြောင်းအရာကလည်းအကြံဖက်ဝါဒနဲ့ဆိုင်တာပဲဆွေးနွေးရမှာဖြစ်ကြောင်းအဲဒီလိုလုပ်မယ်ဆိုရင်တော့လာဖို့ကြိုးဆိုပါတယ်လို့နယူးဒေလီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲကနေတဆင့်အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆုရှမာစဝရာဂျ်ကပါကစ္စတန်အမျိုးသားလုံခြုံရေး NSA အကြံပေးပုဂ္ဂိုလ်ဆာဒတ်အာဇစ်ကိုပြောပါတယ်တတိယလူဆိုတာကတော့အိန္ဒိယအုပ်ချုပ်မှုအောက်မှာရှိတဲ့ကက်ရှမီးယားဒေသကတိချခွတ်ထွက်ရေးဝါဒီခေါင်းဆောင်တွေကိုရည်ညွှန်းတာပါပါကစ္စတန် NSA အကြံပေးအာဇစ်ကအိန္ဒိယ NSA အကြံပေးနဲ့မတွေ့ခင်မှာအဲ့ဒီခေါင်းဆောင်တွေကိုတွေ့ဆုံဖို့ဆိုပြီးတော့ဖိတ်ကြားခဲ့ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမျက်နှာအေရဝန်နတ်ဖျားရုပ်ထုရှိမှာတင်းလာနေကပြင်းထန်တဲ့ဘုံပေါက်ခွဲမှုအတွင်းတည်ဆုံသွားသူတွေကတဦးဖြစ်တဲ့တရုတ်နိုင်ငံသားဒီဘူချန်ဂီရဲ့နာယီအခမ်းအနားကိုဘန်ကောက်မြို့ကကက်သလစ်ဘုရားရှိခိုးကျောင်းမှာစနေနေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီဘုံကွဲမှုကြောင့်20ကျော်သေဆုံးပြီး130ကျော်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီနာယီအခမ်းအနားကိုထိုင်းဝန်ကြီးချုပ်ယုံရဲ့အမြဲတမ်းအတွင်းဝပနဒါဒစ်ကူးနဲ့ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရဒုဗိုလ်ချုပ်ကြီးပရဝတ်တဗန်ဆရီတို့လည်းလာရောက်ခဲ့ပါတယ်။တဲ့နောက်တွေကပရဘုတ်ကိုထိုင်းမီဒီယာတွေကိုပောက်သွားတဲ့လုံခြုံရေးဗီဒီယိုဖိုင်နဲ့ပတ်သက်ပြီးမေးမြန်းခဲ့ကြပါတယ်။အဲ့ဒီဗီဒီယိုမှာအေရဝန်နတ်ဖျားရုပ်ထုရှင်မှာပောက်ကွဲမှုဖြစ်ပြီးတဲ့နောက်တင်းလာနေညကပဲရှက်အင်းကြီးအပြာဝတ်ထားတဲ့လူတယောက်ကမြစ်ဘေးကလူသွားလမ်းပေါ်ကနေသူ့ရဲ့အိတ်ကိုမြစ်ထဲကန်ချလိုက်တာကိုဖော်ပြထားပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းကတူးမြောင်းထဲမှာနောက်ထပ်ပောက်ကွဲမှုတစ်ခုဖြစ်ပြီးဘယ်သူမှတော့ထိခိုက်မှုမရှိခဲ့ပါဘူး။ပရဘုတ်ကတော့အဲ့ဒီဗီဒီယိုဟာတရားဝင်အတိပြုလို့မရတာကြောင့်ဒါကိုတဲလွန်စားအနေနဲ့အားထားလို့မရဘူးလို့ပြောပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမှာအယ်ရှာဘပ်အစွန်းရောက်တွေကလုတာလို့တန်လျာရှိတဲ့စနေနေ့ကတိကျဘုံဖောက်ခွဲမှုတစ်ခုမှာလူ19ယောက်ထဲမှနေတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပထမတိုက်ခိုက်မှုမှာစစ်သား14ဦးတည်ဆုံပြီး20ကျော်ဒဏ်ရာရပါတယ်တောင်ပိုင်းကခစ်မာယိုစေကမ်းမြို့မှာရှိတဲ့ကင်ညာနိုင်ငံကအာဖရိကသမဂ္ဂညင်ချင်းရင်ထင်းထင်းမှုတပ်ဖွဲ့ဝင်တွေနဲ့ဆိုမာလီစစ်သားတွေအတွက်လေ့ကျင့်ရေးစခန်းတစ်ခုတည်းကိုစစ်သေးကြွတွေကဖောက်ခွဲပစ္စည်းတွေအပြစ်တင်ထားတဲ့ကားကိုမောင်းဝင်သွားခဲ့တာပါဒုတိယတိုက်ခိုက်မှုကတော့မူဂါဒီရှုမြို့တော်မှာဖြစ်ခဲ့ပြီးလူ၄ဦးသေဆုံးပြီးတော့10ယောက်ထဲမှနေဒဏ်ရာရတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်
အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုစနေနေ့ကကစားကြတာမှာမန်ချက်စတာယူနိုက်တက်နဲ့ညူကာဆယ်တို့ဂိုးမရှိသေးတဲ့ကြာသွားပါတယ်ပထမပိုင်းမှာဝိန်းရူနီတကိုးသွင်းပေမဲ့တိုင်ကလူကျွန်တယ်လို့သတ်မှတ်တာကြောင့်ဂိုးမရခဲ့ပါဘူးအိရှင်မဲယူရောညူကာဆယ်ဘာဂိုးသွင်းခွင့်နေရပေမဲ့နှစ်သင်းလုံးဂိုးဝင်အောင်မသွင်းနိုင်ပဲနောက်ဆုံးမှာဂိုးမရှိသေးတဲ့ပြီးဆုံးသွားတာပါကျန်တဲ့ပွဲစဉ်တွေမှာတော့ Crystal Palace ကအက်စတန်ဗီလာကိုနှစ်ဂိုးဂိုးမရှိနဲ့အနိုင်ရပြီးဘုံမောက်ကလည်းဝက်ဆမ်ကိုအဝေးခွင့်မှာ၄ဂိုး၃ဂိုးနဲ့နိုင်ပါတယ်ဒါပြင် Norwich နဲ့ Stoke City တကိုးစီတည်ကြခဲ့သလို Sunderland နဲ့ Swansea လည်းတကိုးစီတည်ကြပါတယ် Leicester City နဲ့ Tottenham တို့ကစားတဲ့ပွဲကတော့တစ်ဖက်တစ်ဂိုးစီဖြစ်သွားတဲ့အတွက် Spurs အသင်းဟာ၃ပွဲကစားပြီးချိန်ထိတပွဲမှအနိုင်မရသေးဘဲနှမတ်ပဲရပါသေးတယ်။လက်ရှိအနေထားအရ Leicester နဲ့ Man U က9မှတ်နဲ့ဇယားထိပ်ကဥဆောင်နေပါတယ်။ဒီကနေ့မှာတော့ West Brom နဲ့ Chelsea, Everton နဲ့ Man City, Watford နဲ့ Southampton တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ဂရေးဝင်ကြီးတို့ Alexis Sipras နှုတ်ထွက်သွားပြီးတဲ့နောက်ဆိုရသည့်ဖွဲ့စည်းရေးပါတီခေါင်းဆောင်တွေစနေနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။ Popular Unity ပါတီခေါင်းဆောင် Panagiotis Lafazanisa, Hellenic Parliament ဥက္ကဋ္ဌ Zoe Constantopoulou, New Democracy ပါတီခေါင်းဆောင် Evangelos Mimarakis တို့နဲ့တွေ့ဆုံတာပါ။တတိယချင်းငွေအစည်းအဝေးရဖို့အပြန်အလှန်အပြင်ဂရိနိုင်ငံနဲ့မြေရှင်တွေကြားချုပ်ဆိုထားတဲ့နားလည်မှုစာချုပ်လွှာကို Popular Unity Party ကစန့်ကျင်နေတာပါခင်ဗျာ။
The Voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုချွတ်ချွတ်သိန်းနဲ့ကိုရန်နိုင်တို့ကပြောပြသွားတာပါရှင်။တင်းငွေငွေနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေတာပါ။တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါမှ KNU အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ KNU ဒုတိယဥက္ကဋ္ဌ Nossi Phora စင်ကပြောဆိုလိုက်ပါတယ်။ဒါအပြင် NCA မှာလက်မှတ်ထိုးပြတာနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်တွေကိုဖျက်သိမ်းရမယ်ဆိုတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောဆိုချက်ကိုသူတို့အနေနဲ့လက်မခံကြောင်း Nossi Phora စင်က VOA ကိုပြောပါတယ်။အကြောင်းဆုံးကဒီလိုပါရှင်။အပြစ်ခတ်ရစဲရေးစာချုပ် NCA အတွက်မြန်မာအစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့15ဖွဲ့ကိုဩဂုတ်လ17ရက်နေ့ကတီချာကမ်းလှမ်းခဲ့ပြီးတဲ့နောက်ကရင်လက်နက်ကိုင်အဖွဲ့စည်းတွေဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KPC နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့က NCA စာချုပ်မှာသဘောတူလက်မှတ်ရေးထိုးသွားမယ်ဆိုတဲ့ကြေညာချက်ကိုဩဂုတ်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ KNU အနေနဲ့ဒီလိုတိုင်းရင်းသားအဖွဲ့3-4ဖွဲ့တည်းနဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးဖို့အစီအစဉ်မရှိဘဲအားလုံးပါဝင်နိုင်ရေးဥဆောင်ကြိုးပမ်းနေကြောင်း KNU ဒုဥက္ကဋ္ဌ Nossi Phora စင်က VOA ကိုအခုလိုပြောပါတယ်။
အဲ့ဒါကတော့ကျမတို့၄ဖွဲ့လား၅ဖွဲ့လားထိုးတာကတော့ကျမတို့ဆုံးဖြတ်ချက်မရှိဘူး။ကျမတို့ကတော့အခြားတိုင်းရင်းသားအဖွဲ့တွေလည်းအတူတူထိုးမယ်လို့အဲ့ဒါဆုံးဖြတ်တာရှိတယ်။ဒါပေမဲ့ဒီ၄ဖွဲ့လားပဲ၅ဖွဲ့လားပဲထိုးတာကတော့ကျမတို့ကဆုံးဖြတ်ချက်မရှိဘူး
။ဟုတ်ကဲ့တစ်ဖက်မှာတော့ဒီ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူစေဖိုးကဒီမြန်မာအစိုးရနဲ့ NCA မှာလက်မှတ်ရေးထိုးဖို့သဘောတူတယ်ဆိုပြီးတော့လက်မှတ်ရေးထိုးထုတ်ပြန်ထားတာဆိုတော့ KNU ထဲမှာပဲဆီယမားတို့ချင်းချင်းသဘောထားကွဲလွဲနေတယ်လို့ယူဆနိုင်မလားရှင
်။ဟောဒီမှာဆုံးဖြတ်ချက်ကတော့ဟောသဘောလေအဲ့ဒါလည်းဟောမှာဒီမှာဆုံးဖြတ်ချက်ကတော့ထိုးမယ်လို့သဘောထားရှိတယ်ပါလေဒါပေမဲ့အခြားတိုင်းအစားအတူတူကထိုးမယ်လို့အဲ့ဒါကသဘောထားရှိတယ်ပါဒါပေမဲ့the pretensions in the play don't they play that and I am sure of that and I'm sure that upon my kind of jumando kind of the low when pressing in there so that that jumando sending them up to the
ဒီတော့တွင်မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံဆိုင်ရာပြည်ထိုင်တပ်အမတ်ကြီးနဲ့ပြီးခဲ့တဲ့ရက်ပိုင်းတွင်နေပြည်တော်မှာတွေ့ဆုံရမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA မှာလက်မှတ်ရေးထိုးပြီးရင်သူတို့ရဲ့လက်နက်တွေကိုဖျက်သိမ်းရမယ်ဆိုတဲ့သဘောထားပြောဆိုခဲ့တာပါ။ဒီသဘောထားနဲ့ပတ်သက်လို့သူတို့အနေနဲ့လက်မခံနိုင်ကြောင်း Nossi Phora စင်ကပြောပါရစေ
။အဲ့ဒါကတော့ကျွန်တော်တို့ကစူတောင်းတဲ့ sponsor ကတော့ကလက်မခံဘူး။ SSR နဲ့ဒီဂျီဂျီအာ။ SSR နဲ့အမြဲပဲဒီလို့ပြောတာပါ။အဲ့ဒါလုပ်မယ်ဆိုရင်တော့အဲ့ဒါတော့လက်မဖြစ်နိုင်ဘူးပေါ့။လက်မခံဘူးပေါ့။
KNU အပါဝင်အခြားတိုင်းဒေသလက်နက်ကိုင်ဖွဲ့တွေဟာ NCA စာချုပ်မှာအလုံးပါဝင်လက်မှတ်ရေးထိုးနိုင်ရေးထိုင်းနိုင်ငံချင်းမိုင်မြို့မှာဩဂုတ်လ22ရက်နေ့ကနေ23ရက်နေ့ထိ3ရက်တာဆွေးနွေးညှိနှိုင်းနေကြပါရရှင်။အခုဆက်လက်ပြီးတော့ရခိုင်ရေပေးနောက်ဆုံးအခြေအနေကိုပြောပြမှာပါ။ဒုက္ခသည်တွေအနေနဲ့ရေနဲ့ပတ်သက်တဲ့ကူးစက်ရောဂါတွေဖြစ်နေပြီးအရေးပေါ်ဆေးဝါးကုသရေးတွေလိုအပ်နေပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်အစုံကိုပြောပြမှာပါရှင်
။မြန်မာနိုင်ငံတဝမ်းပြည်နယ်နဲ့တိုင်းဆက်နှစ်ခုမှာလနဲ့ချီရေဘေးတံခံခဲ့ရပြီးရခိုင်ပြည်နယ်ထဲမှာတော့လောလောဆယ်အရေးပြားရောဂါနဲ့ဝမ်းလျှော်ရောဂါတွေအဖြစ်များနေတယ်လို့ဒေသခံတွေကအကူအညီထောက်ပံ့ရေးလုပ်နေတဲ့ဝန်လက်ဒေသဖွံ့ဖြိုးရေးဖောင်ဒေးရှင်းရခိုင်ပြည်ရဲ့ဒါရိုက်တာအဖွဲ့ဝင်ဦးထွတ်မြင့်သိန်းကပြောပါတယ်။
လုံးလုံးစီကတော့ရေကြောင့်လို့ယူဆရတဲ့အရေးပြားရောဂါတွေဖြစ်နေတယ်။ချို့ရော်တွေကရော်သားတွေကြတော့အရေးပြားတွေမှာမေးနှက်ပြီးတော့ပေါ်နေတာတွေဖြစ်နေတယ်။ပြီးတော့တချို့နေရာတွေမှာဝန်းရောဂါတွေစပြီးတော့ဖြစ်နေတယ်ဗျ။ ဒီဟာတွေကိုကျွန်တော်တို့ကာပါလုံနိုင်ဖို့အလင်းမြောင်တော်တော်လေးကြိုးစားယူအောင်ပါ။အ
ဲ့ဒီဝေဒနာရှင်တွေအတွက်အရေးပေါ်ဆေးဝါးကုသမှုတွေလိုအပ်နေပေမဲ့အလုံးအလောက်မရကြပဲဖြစ်နေတယ်လို့ဦးထွန်းမြင့်သိန်းကအခြေအနေကိုပြောပြပါတယ
်။ဆရာဝန်အနေနဲ့လုံလုံလောက်လောက်မရှိဘူး။ဟိုနေဖက်တွေမှာကြေးရော်တွေအထိဆင်းသွားမဲ့ဆရာဝန်တွေကမရှိဘူးဖြစ်နေတယ်။မျိုးပေါ်မှာလောက်ပဲဆေးရုံတွေမှာလောက်ပဲဆရာဝန်ရှိတယ်။နေဖက်တွေမှာကြတော့ဆရာမတို့အရှေတို့ကျက်မရဲဦးစီးရဲဒါလောက်ပဲရှိတာပေါ့နော်
။ဝန်နဲ့ဒေသဖွံ့ဖြိုးရေးဖောင်ဒေးရှင်းအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကဆေးဝါးနဲ့ရေတန့်ဆေးအကူအညီတွေလိုက်လံဝေငှနေတာရှိပေမဲ့ဒေသခံတွေဘဟုတုတ္တနေပါတာကြောင့်သူတို့အနေနဲ့အသိပညာပေးရေးအစီအစဉ်တွေကိုလည်းလှုပ်ဆောင်နေရတယ်လို့ပြောပါတယ်။
ရည်တန့်ဆေးတွေကဥမာဗျာဆေးမုံတို့ပါတော့ဆိုလို့ရှိရင်အဲဒါကိုအရင်ဆုံးရေထဲမှာထည့်ပြီးတော့မှွေလိုက်ရမယ်ပြီးတော့မှအဲ့ဒါတွေကိုပြန်ဆေးရမယ်ပြန်ဆေးပြီးတော့မှကြံခဲ့တဲ့အနေတွေကိုတိတိကျကျလေးစွန့်ကြည့်ရမယ်အဲပြီးတော့မှတခါအဲ့ဒီရေကိုဖီတာလေးနဲ့ဆေးရှာစစ်ပြီးတော့တောက်ရမယ်24နာရီအတွင်းတောက်ရမယ်ဟိုဒီ process တွေကရှည်ရောရော်သားတွေကသိအစင်ပြေတဲ့အနေထားမှာရှိတယ်ရေကန်တွေကလည်းအကုန်လုံးရေလုံးပြီးတော့ပြတ်သွားတဲ့အချိန်မှာဒီတန်ဆေးတွေကလည်းမသုံးမဖြစ်ကိုသုံးနေရတာပဲတချို့ဟာ PNG ဆေးထုတ်လိုမျိုးရှိတယ်အဲ့ဒါကခေါင်းဆော့ရင်းနဲ့ရှင်တူတော့အဲ့ဒီမှာတချို့ကရေတန်ဆေးအနေနဲ့မသုံးဘဲနဲ့ခေါင်းမာလျှော်တာတို့တချို့ကလည်းမသိနားမလဲပဲထမင်းနဲ့နေပြီးစားတာတော့အဲ့လိုမျိုးတွေလည်းဖြစ်နေကြတယ်ကဒီဟာတွေကိုလိုက်ပြီးတော့အသိပညာတွေပေးဖို့လည်းလိုအပ်နေသေးပေါ့နော်
ရခိုင်ပြည်နယ်အတွင်းရေဘေးဒဏ်အခမ်းအနားဆုံးမြို့နယ်တွေထဲမှာမြောက်ဦးကြောက်တော်မင်းပြမြို့နယ်တွေမှာအခုချိန်ထိအရေးပေါ်အကူအညီတွေလိုအပ်နေသေးပဲလို့ဦးထွန်းမြင့်သိန်းကပြောပါတယ
်။ရေပေးမှာတော့အဓိကဒီကြောက်တော်မြောက်ဦးမင်းပြနေတွေကအတော်ကြီးကိုအခြေအနေဆိုးဆိုးရော်ရော်ဖြစ်ခဲ့တာပေါ့နော်။အဲ့ဒီမှာမကူညီလိုအပ်နေသေးပေါ့။ကေဆယ်ရေးအဖွဲ့တွေမရောက်နိုင်တဲ့ကြောင်ကြောင်ကြားတဲ့မှာကျန်နေခဲ့တဲ့ကျေးရော်တွေရှိတယ်။အဲ့ဒါကိုတွားပြီးတော့ကျွန်တော်တို့အကူအညီပေးနေရတာလို့ရှိတယ်။
ပြည်ကလေးလာကစတင်ခဲ့တဲ့ရေဘေးဒဏ်ကြောင့်မြန်မာနိုင်ငံတဝန်းတည်ဆုံးသူအနည်းဆုံး118ဦးရှိသလိုရေဘေးဒုက္ခသည်တသန်းခွဲကျော်ရှိခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြသွားတာပါ။အခုတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာပါရှင်။မတ္တမီကထုတ်ဝေလိုက်တဲ့ကုလသမဂ္ဂလူမှောင်ခိုးကူးမှုစီရင်ခံစာနဲ့အမေရိကန်နိုင်ငံသားရေးဌာနကထုတ်ဝေတဲ့လူကုန်ကူးမှုစီရင်ခံစာအကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်။
တိုင်းနိုင်ငံမှာလူကုန်ကူးမှုနဲ့ဖမ်းဆီးထားသူတရားကျော်ရှိကြောင်းဩဂုတ်လ14ရက်နေ့ထုတ် AFP သတင်းအရသိရှိရပါတယ်။လူကုန်ကူးခံရတဲ့မြန်မာပြည်သား60ကျော်ကိုဘန်ကောက်အနီးမဟာချိုင်းအရမှာဇူလိုင်လကကယ်ဆယ်နိုင်ခဲ့ပါတယ်။ရန်ကုန်မှာလည်းလူကုန်ကူးဖို့ကြိုးပမ်းနေတဲ့တရုတ်ပြည်သား4ဦးနဲ့မြန်မာနိုင်ငံသူ2ဦးကိုကြီးမနိုင်မြို့နယ်မှာမကြာမီကရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လူကုန်ကူးမှု60ရာခိုင်နှုန်းကတရုတ်ပြည်ကဇနီးမယားအဖြစ်ရောင်းစားခံရတာဖြစ်ပါတယ်။လောကရဲ့နေကလူကုန်ကူးခံရသူ160ကျော်ကိုကယ်တင်နိုင်ခဲ့ပါတယ်လူကုန်ကူးမှုတာဖီကာကွယ်ရေးဥပဒေ Anti Trafficking and Persons Law ကိုစစ်အစိုးရက2005စက်တင်ဘာမှာပြဋ္ဌာန်းထားပြီးမြန်လူမှုစီးပွားရေးအခြေအနေဆိုးဘွားလာပြီးလူကုန်ကူးမှုတွေတိုးပွားလာတာကြောင့်ဒီဥပဒေကိုပြန်လည်ရေးဆွဲတဲ့နယ်လို့ဝေဖန်နေကြပါတယ်ဒီတော့တွင်အာရှဒေသလူမှောင်ခိုးမှု Migrant Smuggling in Asia ဆိုတဲ့340တမျက်နှာအစီရင်ခံစာကိုကုလသမဂ္ဂမူရစ်ဆေးနဲ့မူခင်းရုံးကအေပီလာမှာထုတ်ဝေလိုက်ပြီးအမေရိကန်နိုင်ငံသားရေးဌာနက384မျက်နှာ Trafficking and Persons လူကုန်ကူးမှုအစီရင်ခံစာကိုဇူလိုင်လကထုတ်ဝေလိုက်ပါတယ
်ကုလသမဂ္ဂလူမှောင်ခိုးအစီရင်ခံစာနဲ့အမေရိကန်လူကုန်ကူးမှုအစီရင်ခံစာဟာတန်တူကြောင်းခွဲဖြစ်တယ်လို့ကွဲပြားခြားနားတာလည်းရှိပါတယ်နိုင်ငံသားကိုဥပဒေမဲ့ဝင်ရောက်တာဟာလူမှောင်ခိုးမှုဖြစ်ပါတယ်နိုင်ငံသားရောက်ပြီးမှပြည်တစားသို့မဟုတ်အင်ဂျွန်အဖြစ်ရောင်းစားခံရတာဟာလူကုန်ကူးမှုဖြစ်ပါတယ်လူမောင်ကူနီးနဲ့ဝင်လာသူတိုင်းရောင်းစားခံရတာမဟုတ်ပါဘူးဒါကြောင့်လူကုန်ကူးမှုထက်လူမောင်ကူမှုကအမြဲတမ်းပိုများပါတယ်လူကုန်ကူးမှုဒါစီကာကွယ်ရေးကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ website မှာဂန္ဓာတစ်ခုဖွင့်ထားပြီးလူကုန်ကူးမှုအန်ဒရယ်ဒါစီကာကွယ်ရေးအသိပညာပေးပွဲတွေကျင်းပတာကိုဖော်ပြပါတယ်ဒါပေမဲ့ရဲတပ်ဖွဲ့နားလေတဲ့လူကုန်ကူးမှုဟာနိုင်ငံသားကိုရောင်းစားခံရတာဖြစ်ပါတယ်ပြည်တွင်းမှာလူကုန်ကူးတာကိုရဲတပ်ဖွဲ့ကတိဖို့လိုပါတယ
်လူကုန်ကူးမှုဆိုတာကတော့လိန်လဲလေပြားနီးအကြက်ကင်နီးနဲ့အချမ်းပဲနီးကိုတုံးပြီးလူကိုရောင်းစားတာဖြစ်ပါတယ်လူကိုပစ္စည်းလိုရောင်းဝယ်နေတာမဟုတ်ခက်တဲ့ကျွန်းစနစ်လို့ခေါ်ပါတယ် လူကုန်ကူးမှုဒဏ်ကိုအမျိုးသမီးနဲ့ကလေးငယ်တွေအများဆုံးခံရပါတယ်။ဒါကြောင့်လူကုန်ကူးမှုဟာပြည်တွင်းမှာလည်းဖြစ်ပွားပါတယ်။ဒီနည်းနဲ့အိမ်ကျွန်းဖြစ်သွားသူအခိုင်အစေဖြစ်သူနဲ့ကလေးစစ်သားဖြစ်သားလူတွေအများကြီးရှိပါတယ်။နိုင်ငံခြားကိုသွားမှလူမောင်းခုံမှုဖြစ်ပွားပြီးမယ်လူကုန်ကူးမှုကတော့ပြည်တွင်းမှာရောနိုင်ငံခြားမှာရောဖြစ်ပွားပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းမောင်ကိုနီးနဲ့တိုင်းနိုင်ငံကိုဝင်လာလို့အပန့်ခံရတဲ့မြန်မာဥယျာဉ်တသိန်းကျော်ရှိပါတယ်။နိုင်ငံခြားကိုဥပဒေမဲ့ထွက်ခွာနိုင်အောင်စီစဉ်ပေးသူတွေဟာလူမောင်ကိုကိုင်းတွေဖြစ်ပါတယ်
။ပြည်တွင်းမှာလည်းဖြစ်ပွားတဲ့အတွေ့လူကုန်ကူးမှုဟာပိုပြီးကျယ်ပြန့်ပါတယ်။ကလေးစစ်သား400နီးပါးစစ်တပ်ကထွက်ခွင့်ပေးပြီးအဆင့်မြင့်အရာရှိပါဝင်လုကင်လာပေမဲ့ဗမာအစိုးရရဲ့လူကုန်ကူးမှုကြိုးပမ်းချက်ဟာမနစ်ကနဲ့တိတ်မထူးဘူးလို့ဆိုပါတယ်။ပြည်တွင်းကလူကုန်ကူးမှုကိုစုံစမ်းစစ်ဆေးအရေးယူအပြစ်ပေးရမှာလဲမြန်မာအစိုးရအားနည်းတယ်လို့ဆိုပါတယ်2014မှာလူကုန်ကူးသူ143ဦးကိုအပြစ်ပေးပြီး2023မှာ183ဦးကိုအပြစ်ပေးတယ်လို့ဆိုပါတယ်မြန်မာနိုင်ငံသူကိုဇနီးအဖြစ်တရုတ်ကိုရောင်းစားတဲ့အမှုကများပါတယ်ကလေးစစ်သားစုဆောင်းသူကိုအရေးယူတာမျိုးတကားမှမတွေ့ရသေးဘူးလို့ဖော်ပြပါတယ်ပေါန်ခိုနီးနဲ့မြန်မာပြည်ကထွက်ခွာသူ80ရာခိုင်နှုန်းကျော်ဝင်ရောက်တဲ့ထိုင်းနိုင်ငံမှာလူကုန်ကူးမှုအများဆုံးဖြစ်ပွားပါတယ်
။ဆင်းရဲတဲ့ကလေးတငယ်နဲ့မိဘမဲ့ကလေးတွေကိုအစိုးရတပ်ကရောတိုင်းရင်းသားတပ်ဖွဲ့ကရောအတင်းအဓမ္မစစ်သားစုဆောင်လို့ရှိတယ်လို့ဆိုပါတယ်။ပြည်ပကပြည်ရာဒေသတွေမှာအစိုးရတပ်တိုင်းရင်းသားလက်နက်ကိုင်နဲ့အရက်ဖက်အာဏာပိုင်တွေဟာဒေသခံတွေကိုအတင်းအကျပ်ခိုင်းနေစေဖြစ်ပါတယ်။လူကုန်ကူးမှုတိုက်ပွဲကြီးနဲ့ပတ်သက်တဲ့အစိုးရလှုပ်ဆောင်ချက်တွေဟာထိရောက်မှုမရှိဘူးလို့ဆိုပါတယ်။မြန်မာနိုင်ငံသူတွေကိုဇနီးမယားအဖြစ်တရုတ်ပြည်ကိုခေါ်ယူတဲ့အမှုတွေဒါအစိုးရကအာရုံစိုက်နေပုံရတယ်လို့အမေရိကန်အစိုးရခန်းစာမှာဖော်ပြပါတယ်။အစိုးရရဲ့2014လူကုန်ကူးမှုအစိုးရခန်းစာမှာလူကုန်ကူးမှု60ရာခိုင်နှုန်းဟာတရုတ်ပြည်ကိုခေါ်ဆောင်ပြီးဇနီးမယားလှုပ်ဖို့တာဖြစ်တယ်လို့ဆိုတာကြောင့်ကလေးစစ်သားစုဆောင်မှုနဲ့အာဓမ္မခိုင်းမှုကိုလူကုန်ကူးမှုအဖြစ်သတ်မှတ်ပုံမရတဲ့သဘောဖြစ်နေပါတယ်စစ်တပ်နဲ့ပတ်သက်တဲ့လူကုန်ကူးမှုတွေကိုရက်တပ်ဖွဲ့နဲ့တရားရုံးကအရေးယူနိုင်ပုံမရဘူးလို့ဆိုပါတယ်အဂတိလိုက်စားမှုနဲ့ပြစ်ဒဏ်ကျင်းလွန်မှုဟာတပြည်လုံးမှာရှိနေတာမို့လူကုန်ကူးမှုကိုထိရောက်စွာအရေးမယူနိုင်တာဖြစ်ပါတယ်လူကုန်ကူးမှုဟန်တားရေးဆိုင်ရာအစိုးရလှုပ်ဆောင်ချက်တွေအားနည်းနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်အတွက် American Style အင်္ဂလိပ်စာအသုံးနှုန်းသင်ခန်းစာကိုထုတ်လွှင့်မှာပါဒေါ်လှလှတန်းကတင်ဆက်ထားပါတယ်ရှင
် Olympic အကစားပွဲတော်ကြီးကျင်းပနေတဲ့အချိန်မှလို့လေဒီသတင်းပါအကစားနဲ့လိုက်ဖက်တဲ့ EDM အသုံးတွေကိုတင်ပြပေးဖို့ရွေးချယ်ထားတာမို့ပထမဦးဆုံး
Full Court Press
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက FULL Full ကအပြည့်အဝ COURT Court ကကစားခွင် PRESS Press ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့လို့ဒီနေရာမှာဖိတာကိုဆိုလိုပါတယ်။စကပိတ်ထွန်းရဲ့ဓာတ်ရိုက်အသေးပေကတော့ကစားကွင်းတစ်ခုလုံးကိုဖိပြီးတော့ကစားတာပေါ့။ဒီအသုံးက1900ခုနှစ်များနှောင်းပိုင်းကစတင်ခဲ့တယ်လို့ဆိုပါတယ်။ဘတ်စကတ်ဘောအကစားကဆင်းသင့်လာတာပါ။အသင်းနဲ့တင်းတို့ရှင်ပြိုင်ကစားကြရမှာရှေ့တန်းအလေတန်းနဲ့နောက်တန်းလူတွေကကွင်းပယ်ဘောလုံးရောက်လာပြီးဆိုသူ့နေရာနဲ့သူထိန်ကစားလေရှိပေမဲ့လို့လေရှုံးမဲ့အခြေအနေဆိုင်နေပြီးအရေးပေါ်လာလို့ခံစစ်အတွက်ပြင်ရတော့မယ်ဆိုရင်ကစားကွင်းတစ်ခုလုံးကွင်းပြေဖိအားပေးကစားကြတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ဘောလုံးရှိတဲ့နောက်လိုက်ပြီးတစ်ဖက်ကဂူမဝင်အောင်လို့ဖြတ်တဲ့နေရာမှာကစားသမားအလုံးကလိုက်ကြိုးစားကြတာကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ်အတုံးမှလည်းအထူးသဖြင့်နိုင်ငံရေးလောကမှာဥတီချက်တစ်ခုခုပေါ့မြောက်အောင်မြင်ရေးအတွက်အလုံးရင်းနဲ့ဘက်စုံတောင်းစုံကနေကင်တွေတာမျိုးကိုဆိုလိုပါတယ်။ရှင်းရှင်းပြောရမယ်ဆိုရင်တော့ကိုလိုချင်တာမရရအောင်လုပ်ယူတာပေါ့ရှင်။ဒီသုံးနေပတ်သက်လို့ George Group ပြည်တဲ့ဥမာကိုနားဆင်ကြကြရအောင
် The mayor is undertaking a full court press to get funds for the new hospital in his city
မြို့တော်ဝင်ကသူ့မြို့မှာဆေးရုံအသစ်ဆောက်နိုင်ဖို့ရန်ပုံငွေရရှိရေးအတွက်ဘက်စုံကနေမရရအောင်ကြိုးပမ်းနေလေလို့ထိပ်ပင်ရပါတယ်
The mayor is undertaking a full court press to get funds for the new hospital in his city. No holds barred.
ဖြစ်ပါတယ်ဆာလုံးပေါင်းက NO NO ကမရှိတာမဟုတ်တာ HOLDS holds ကဒီနေရာမှာ HOLD hold ဆိုတဲ့ဝဟာရကနေဆင်းသစ်လာပြီးတော့ non noun အဖြစ်အသုံးပြုထားတာဖြစ်ပါတယ်အဓိပ္ပာယ်ကတော့ကင်နာကိုဆိုလိုတာဖြစ်ပါတယ် BARRED bard ကတော့ BAR bar ဆိုတဲ့ဝဟာရကနေဆင်းသစ်လာပြီးဟန်တာတာတားမြစ်တာကိုဆိုလိုပါတယ်ဒါကြောင့်ဒီအတုံးရဲ့ဓာတ်ရိုက်ဒီဘေကတော့ဘယ်နေရာပြည်မှာကန်ရမယ်ဆိုတာကိုတားမြစ်ထားခြင်းမရှိတာကိုဆိုလိုပါတယ်ဒီအတုံးကတော့ wrestling ဆိုတဲ့နှပန်းတပ်ပွဲကနေဆင်းသက်လာခဲ့တာပါနှပန်းတပ်ပွဲမှာတော့ရှင်များတိကျတဲ့အတိုင်းပါပဲရှင်ပြိုင်တဲ့နှပန်းသမားနှစ်ဦးကတယောက်ကိုတယောက်ကန်ပေါက်နိုင်ဖို့ကြိုးစားကြတော့ဒီလိုလှုပ်နိုင်ဖို့ရာတယောက်ကိုတယောက်လက်နဲ့မင်းမြဲကန်မိအောင်လှုပ်ကြရမှာဖြစ်ပါတယ်နှပန်းပွဲမှာလည်းလက်ဝဲပွဲလိုပဲစီးမင်းတွေရှိတာမို့ခန္ဓာကိုယ်ရဲ့ဗေဒနာတွေကိုတော့ဖြင့်မကင်နိုင်ဘူးဆိုပြီးတမျက်ထားတာရှိပါတယ်။ဒါကြောင့်မို့လို့လေဗေဒနာမှာကင်တွေ့ရမယ်လို့ဟန်တာတာချင်းမရှိဘူးဆိုရင်တော့တနည်းအားဖြင့်တော့နေ့စဉ်ဘဝ EDM အသုံးမှာတော့တူးနဲ့တူးတစ်ဖက်နဲ့တစ်ဖက်ဆက်ဆံရမှာအတားအဆီးမရှိမိကုံရန်ကုံလွတ်လွတ်လပ်လပ်လုံနိုင်ကင်နိုင်ဒါကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ This debate is going to be very exciting.It says there's no holds barred.
ဒီစကေလူပွဲကတော့သိက်ကိုကြီးကောင်းမဲ့ပွဲပဲဗျ။လိုင်းနာရမ်းမဲ့စီးမင်းတွေမရှိဘူးဆိုပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ This debate is going to be very exciting. It says there's no holds barred.
ခုနောက်ဆုံးတင်ပြပေးမှာကတော့
Saved by the bell.
ဖြစ်ပါတယ်။စာလုံးပေါင်းကSAVED saved ka kera BY by ka ni THE the BELL the bella khong long so ro zakbai thun ye dai yai de be ka khong long ka ke lai da bo di thong ka lekwe bwe ka sin tet la da phit par de lekwe tama nu u ro ni ne tho we tat dong khong long tan ja yin pwe ko khit da yat ja ya da mu tait a che ni mla be pwe shou na me a che sai ni de lekwe tama tu ni ne ခေါင်းနှောင်းတန်ကြားလိုက်ရတော့ပွဲရက်ရတော့မှမို့သူ့အတွက်ကတော့အသက်ရှူပေါက်ရသွားတဲ့နေထားဖြစ်ပါလေအလားတူပဲနေစဉ်ဘဝမှာလေဒီ EDM 3ကလက်မတင်လေးရင်ကိုယ့်အတွက်တက်တာရရတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေဒီ3နဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Thank goodness my mom came back home I was saved by the bell soI don't need to cook anymore.
တော်သေးလို့ပေါ့ဗျာ။အမေပြန်လာပြီလို့ပေါ့။လက်မတင်ကလေးတင်ကျွန်တော်တက်တာသွားတာ။ကျွန်တော်ချက်ပြုတ်ဖို့မလိုတော့ဘူးဗျာလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Thank goodness my mom came back home. I was saved by the bell, so I don't need to cook anymore.
တော်ရရှိမြတ်ကိုဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Full court press.No holds barred, saved by the bell.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒါကတော့ဒလလသန်းစီစဉ်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်။ဒီစီစဉ်ကိုတင်းလာနေညနေခင်း VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်နေပါရရှင်။မကြခင်မှာတော့ဒိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တင်းငွေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 kHz 12239လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ49 kHz 9433တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့ဓာတ်ရိုက်လေးလိုင်းစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရမှာပါဆနရှင်ဒီပြည်သူတွေကနေလွတ်တော်ကိုယ်စားလှယ်တွေကိုပြန်လည်ရုပ်သိမ်းဖို့တောင်းဆိုခွင့်ရှိတဲ့ Rights to Call ဥပဒေမူကြမ်းကိုဆွေးနွေးအတည်ပြုဖို့ပြည်ထောင်စုလွတ်တော်ကဆိုင်းငံ့ထားလိုက်ပါတယ်ရွေးကောက်ပွဲကာလနီးပြီဖြစ်တာမို့လက်ရှိလွတ်တော်တက်တန်းအတွင်းမှာတော့အတည်ပြုနိုင်ခြင်းမရှိတော့ပါဘူးဒီ Rights to Call ဥပဒေအတီမပြုတ်နိုင်တာကြောင့်မဲဆန္ဒရှင်တွေရဲ့အခွင့်အရေးဆုံးရှုံးတယ်လို့ယူဆမှုရှိတယ်လို့ဒီဥပဒေချက်မှာအငင်းပွားစရာအချက်တွေရှိတယ်လို့မြင်သူတွေလည်းရှိပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးတင်ပြထားပါရရှင်။ကိုသားညိုဦးနဲ့အတူထုတ်လုပ်သူမဆုမွန်ကကူညီတင်ဆက်ထားပါတယ
်။မင်္ဂလာပါခင်ဗျာစနေညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းနိုင်တဲ့ဒီဥပဒေချမ်းကိစ္စဖြစ်ပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအကြခင်တော့ကစံခိုင်ပါတီအတွက်မှာလှုပ်လှုပ်ခက်ခက်ဖြစ်ပြီးဒီဥပဒေချမ်းကိုအလင်းစလိုအလင်းအမြန်တည်ပြုပေးဖို့ဆိုပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့လွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။လွှတ်တော်ကဒီကိစ္စကိုဆွေးနွေးတဲ့အခါမှာနည်းနည်းလေးအငင်းပွားမှုဖြစ်ပြီးတော့လွှတ်တော်ကနေပြီးတော့ဒီဆွေးနွေးပွဲကိုဆိုင်းငံ့ထားလိုက်ပါတယ်ဆိုတော့ဒီလွှတ်တော်တက်တန်းတစ်ခုအတွင်းမှာတော့ဒီ right to recall ဥပဒေချမ်းဟာအတည်ပြုဖို့တော်လေးခင်းရင်းသွားပြီဖြစ်ပါတယ်ဒါပေမဲ့ဒီ right to recall ဥပဒေဟာမရှိခြင်းအဖြစ်နိုင်ငံသားတွေရဲ့အခွင့်အရေးဆုံးရှုံးလာတယ်ဆိုတော့ဆွတ်ဆွဲချက်တွေပြောဆိုချက်တွေလည်းရှိပါတယ်ကြောင့်မလို့ဒီ right to recall ဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ဒီနေရာမှာလေးနဲ့ထားပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီရှင့်နေဦးအောင်သိန်းဖြစ်ပါတယ်နောက်တူကတော့ဒီပြည်သူ့တော်ကုစလေဖြစ်ပါတယ်ဥယျထွန်းနှစ်အောင်လုံးဒီလိုင်းပေါ်မှာရောက်နေပြီဖြစ်ပါတယ်ကျွန်တော်ဥအောင်သိန်းကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျာဥအောင်သိန်းကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့အငယ်ဥအောင်သိန်းခင်ဗျာဒီ right to recall နဲ့ပတ်သက်လို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ထည့်သွင်းထားတာတွေ့ရပါတယ်တိရာဂိုင်နှုံးမဲဆန်မူလမဲဆန္ဒရှင်တိရာဂိုင်နှုံးကနေပြီးတော့ဒီလက်ရှိသူတို့ရဲ့ကုစလေတွေကိုမချိနှက်လို့ရှိရင်ဖယ်ရှားလို့ရှိရင်ကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုတဲ့အဆင့်ကနေစပါတယ်ခင်ဗျာအဲ့တော့အခုအချိန်နေမှာတော့right to recall ဆိုတာလွှတ်တော်မှာဒီလွှတ်တော်သက်သမ်းတွေ့မှာကျွန်တော်ခုနကပြောသလိုပဲဟိုအသက်ဝင်လာဖို့ကတော့မရှိပါဘူးခင်ဗျအဲ့တော့နိုင်ငံသားခွင့်ရေးဆုံးရှုံးတယ်လို့ပြောတဲ့လူကပြောကြပါလေခင်ဗျဦးအောင်သိန်းရဲ့အမြင်ဘယ်လိုမြင်ပါလဲဖွဲ့စည်းပုံမှာရှိနေရတဲ့ဒီကိစ္စကအခုလွှတ်တော်သက်သမ်းတွေ့မှာအသက်မဝင်ခဲ့ကအသက်မဝင်နိုင်ဖြစ်ခဲ့ရပါတယ်ဒီပုံမှာဘယ်လိုမြင်ပါလဲ
မှန်တယ် right to recall ကဖွဲ့စည်းပုံမှာပေးထားတဲ့ဆိုရင်ဒီဟာအသက်ဝင်အောင်ကျွန်တော်တို့ကဆောင်ရွက်ပေးရမယ့်တာဝန်တော့ရှိတယ်ဗျဘာဖြစ်လို့လဲဆိုတော့ဒါကနိုင်ငံသားရဲ့အခွင့်အရေးတာဝန်တွေတခုလည်းဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုကလွှတ်တော်မှာဒီကိစ္စကိုဆိုင်းငံ့လိုက်ရပါပြီခင်ဗျအဲ့တော့ဆိုင်းငံ့လိုက်ပြီဆိုတော့ဆွေးနွေးဖို့အတွက်နည်းနည်းလေးသူတို့မှာအငင်းပွားဖြစ်စရာတွေရှိပါတယ်ချို့ကလည်းကြံခိုင်ပါတီကြီးရဲ့မြင်ပါတယ်ချို့ကလည်းတိရခိုင်တို့ကိုမကြည့်လဲတာမြင်ပါတယ်ဥအောင်တိတ်ရဲ့အမြင်ရောဖွဲ့စည်းပုံရောလက်ရှိဥပဒေရေးဆွဲရဲ့မူကြမ်းရောဘယ်လိုမျိုးသုံးသပ်မိပါလဲ
တော်တော့တရားရင်လို့ဆိုရဲပမာချက်ပေါ်မှာတော့ကျွန်တော်ကအထွေထွေပြောစရာတော့မရှိဘူးပေါ့ဗျာဒါ့ပေမဲ့ဆိုတော့လို့ဒီ right to recall ရဲ့အခွင့်အရေးတစ်ခုကတော့ကျွန်တော်ကဒီဆွတ်တော်မှာတော့ရှိကိုရှိသင့်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ပြည်သူကရွေးချယ်တင်မြှောက်ပေးထားတဲ့ပုံပုတူပေါ်မှာအကြောင်းချင်းအတခုပေါ်မှာမူတည်ပြီးတော့ပဲဖြစ်ဖြစ်အများနဲ့သက်ဆိုင်တဲ့ကျန်တဲ့လူကဘာမှမူတည်ပဲဖြစ်ဖြစ်ပေါ်ပေါ်လာတဲ့ အခြေအနေပေါ်မှာ
ကျွန်တော်နောက်တစ်ခုတစ်ချက်မေးချင်တာကဒါပေမဲ့ right to recall နဲ့ပတ်သက်ပြီးတော့တိတ်ရခိုင်နှုန်းကိစ္စအငယ်ဦးအောင်သင်ကတော့ပြောစရာမရှိပါနဲ့အမျိုးသားဒီပိုစီဖွဲ့ချုပ်ကတော့ပြီးခဲ့တဲ့ဒီဆွေးနွေးပွဲတွေတုန်းကတိတ်ရခိုင်နှုန်းကအင်ပတက်နည်းလွန်းတယ်အဲ့တော့အဲ့ဒီ20ခိုင်နှုန်းထိဖြစ်တဲ့နယ်ဆိုတဲ့အမြင်ရှိပါတယ်20ခိုင်နှုန်းကျောက်လို့လည်းတချို့ကဘာလို့ဆိုတော့ဒါကဆုံးဖြတ်တဲ့မဲမဟုတ်ဘူးလေကော်မရှင်ကိုတင်ပြနိုင်တဲ့မဲအင်ပတက်များလွန်းတယ်လို့လည်းမြင်ကြပါတယ်အငယ်ဦးအောင်သင်ရဲ့အမြင်ကဘယ်လိုရှိပါလဲ
ကျွန်တော်ကအများအမြင်အဝါရသမတဲ့အတိုင်းအပေါ်မှာတော့ဒီလိုခွင့်ရေးကြီးရကတော့ပြည်သူကနေပြီးတော့ခေါ်ဆူလာခေါ်ခွင့်ရှိရဆိုတဲ့ခွင့်ရေးကြီးအပေါ်မှာတော့ရှိနေတယ်လို့မြင်နေပေါ့ဗျာဒီပေါ်မှာ percentage အတိုင်းအပေါ်မှာတော့ခွင့်ကြီးသမတ်ပေါ်မှာတော့ကျွန်တော်စဉ်းစားဖို့တော့လူအောင်လူမှာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာအငယ်ဦးတို့လေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးရထွန်းဖိတ်ခေါ်ချင်ပါလေအဲပြည်သူ့တော်ကုသလေဦးရထွန်းဒီကိစ္စနဲ့ပတ်သက်ပြီးတော့ right to recall ကိစ္စနဲ့ပတ်သက်လို့လည်းလွှတ်တော်ထဲမှာဆွေးနွေးခဲ့တယ်လို့သိရပါတယ်ခင်ဗျာအငယ်ဦးရထွန်းရဲ့အမြင်ကတော့လွှတ်တော်ထဲမှာဆွေးနွေးချက်ကိုအငယ်ဦးရထွန်းတို့ပါတီရဲ့ရည်တည်ချက်ကိုဘယ်လိုရှိပါလဲ
အဲကျွန်တော်အနေနဲ့ဒီကိစ္စဆွေးနွေးတဲ့အခါမှာကျွန်တော်နိုင်ငံရေးလှစ်လာသုံးသပ်သူတယောက်အနေနဲ့ပဲလွတ်လွတ်လပ်လပ်ဆွေးနွေးလိုပါတယ
်ဟုတ်ကဲ့ပါ
အဲဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ပြောကြဆိုကြဆွေးနွေးကြတဲ့အခါမှာနည်းနည်းဒီပုံမှန်လေးလေးပြောချင်လို့ဖြစ်ပါတယ
်ဟုတ်ကဲ့ပါဟ
ိုဒါနဲ့ပတ်သက်လို့ကျွန်တော်ပထမဆုံးပြောချင်တာကခုနကိုသားညွန့်ဦးပြောတဲ့ဖွတ်တော်ကိုယ်စလေလောင်းတဦးကိုဒီတာဝန်မှပြန်လဲရုပ်သိမ်းတာမဟုတ်ပါဘူးဖွတ်တော်ကိုယ်စလေတဦးကိုเนาะတာဝန်မှပြန်လဲရုပ်သိမ်းတဲ့ဥပဒေဖြစ်ပါတယ်အဲ့တော့အဲ့ဒီမှာအဓိကဒီကျွန်တော်တို့ဒီအငင်းပွားတာကအဲ့ဒီသွတ်တော်ကိုယ်စလဲကိုသူ့မဲဆန္ဒရှင်ဒီလူလူတွေကဒီပုံမှန်ခြေကဥပဒေပုံမှန်396ကကြီးမှာပြဋ္ဌာန်းထားတဲ့အချက်5ချက်အနဲ့တစ်ချက်ချက်ကိုဖောက်ဖျက်ကျူးလွန်တယ်လို့ယူဆရင်မဲဆန္ဒရှင် 1% ကနေပြီးတော့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုတော့အချက်ဖြစ်ပါတယ်ဒီ 1% ဆိုတာဟာဒီဖြစ်တော်ကိုယ်စားလှယ်ကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ပမာဏမဟုတ်ပါဘူးတိုင်တန်းနိုင်တဲ့အရေးအတွက်ပဲဖြစ်ပါတယ်နံပါတ်1အဲနောက်ပြီးတဲ့အခါကျတော့ဒီရေကောက်ပဲကော်မရှင်ကအဲ့ဆွဆွဲချက်ဟာမှန်ကန်ပြီးတော့ဆွဆွဲခံရသူကဖြစ်တော်ကိုယ်စားလှယ်ဖြစ်တာဝန်ထမ်းဆောင်ဖို့မတင်တော့ဘူးလို့သဘောရရှိလို့ရှိရင်ပြည်တော်စုရေကောက်ပဲကော်မရှင်ကဥပဒေနဲ့အညီအခုပြဋ္ဌာန်းတဲ့ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုပြဋ္ဌာန်းဖို့ရေးဆွဲထားတဲ့ဥပဒေထဲမှာကလည်းကျွန်တော်တို့ဒီအဆွတ်ဆွဲခံရတဲ့တွတ်တော်ကိုယ်စားလှယ်ကခြေပါခွင့်ကိုလည်းပေးထားပါတယ်ပြီးတဲ့အခါဒီဟာကိုနော်မှန်ကန်ဆိုတာကိုလည်းသူ့ရဲ့မဲဆန္ဒရှင်ဒီလူလူတူကဆန္ဒမဲတစ်ခါပြန်ပေးပြီးတော့90ရာခိုင်နှုန်းကျော်ကအဲတဘောတူမှသာလင်ချုပ်နိုင်ပါလေ။ဒါကြောင့်မလို့အဲဒီလိုက်သူကြီးကဟာတကယ်ဆိုလို့ရှိရင်တော့ဒီလူလူတို့နဲ့ဒီရေကောက်ခံကိုယ်တည်းလေနော်။ကြားမှာအပြန်အလှန်ချက်ကန်ဘယ်လန့်ဖြစ်ပါတယ်။ဒီဟာပြတ်ထန်းထားပေးတဲ့ဥတွေပဲဖြစ်ပါတယ်။အဲ့တော့ပုံမှန် 398 မှာပြောင်းစုလွတ်တော်ဟာရေကောက်တင်တော်ချင်းဆိုင်ရာကိစ္စရံများနဲ့တော်လကောင်တာဝန်မှပြန်လဲရုပ်သိမ်းရေးဆိုင်ရာကိစ္စရံများနဲ့တော့လည်းကောင်းလိုအပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းရမယ်လို့လည်းသတ်မှတ်ထားပါတယ်။အဲဒါကြောင့်မလို့ရေကောက်ပွဲကော်မရှင်ကကျွန်တော်တို့လွှတ်တော်ကိုတိုက်တွန်းတာဟာစုထအကျဉ်းရောက်ရှိသွားပါပြီ။အဲ့တော့ဒါဟာပြည်သူလူထုနဲ့ကျွန်တော်တို့ကြားကအပြန်အလှန်ထိန်းချုပ်တဲ့ဒီပြဋ္ဌာန်းချက်ဖြစ်လို့ဒီဥပဒေဟာပြဋ္ဌာန်းတင်ပါတယ်လို့ကျွန်တော်ဆွေးနွေးတင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။တပတ်ကခုနကျွန်တော်ပြောသွားတဲ့အထက်မှာအစောပိုင်းမှာကုစလေလောင်းလို့ဖြစ်သွားပါတယ်ဟုတ်ပါတယ်မှားရမှာလေကျွန်တော်ကုစလေကနေပြီးတော့ပြန်ပြီးတော့ရုပ်သိမ်းနိုင်တဲ့ဥပဒေပေါ့ခုနဦးရထွန်းပြောသလိုပဲတိရခိုင်နှုံးဆိုတဲ့ကိစ္စမှာတချို့နိုင်ငံရေးပါတီတွေကမကြည်လည်ကြပါဘူးနဲလွန်းနေဆိုတဲ့ဟာမျိုးပေါ့နော်ဒီပေါ်မှာရောဦးရထွန်းဗာများတုံ့ပြန်လို့ပါလေအ
ဲအဲ့ဒီမှာကျွန်တော်တို့တွေ့တော်တဲ့မှာဆွေးနွေးကြတဲ့အခါမှာတချို့ပါတီကကုစလေတွေကဒီတိရခိုင်နှုံးကနေပြီးတော့တော်တော်ကုစလေကိုပြန်လဲရုပ်သိမ်းခွင့်ရှိတယ်ဆိုတာဒီမိုကရေစီမကြဘူးဆိုပြီးတော့အဲ့ဒါလိုရောပြီးတော့ပြောသွားပါတယ်အမှန်ကတိရခိုင်နှုန်းဟာတိုင်တန်းခွင့်ရှိတဲ့အဲဒီအခြေအတွက်ပဲဖြစ်ပါတယ်တစ်ယောက်နှစ်ယောက်သုံးယောက်အဲ့လိုမျိုးကတိုင်တန်းတယ်ဆိုလို့ရှိရင်ဒါတရားမဝင်ဘူးဒီမဲဆန္ဒရှင်ရဲ့1%က တိုင်တန်းမှတရားဝင်နေဆိုတဲ့အဓိပ္ပာယ်ဖြစ်ပြီးတော့သူတို့ဟာတိုင်ငင်တယ်လို့လည်းတိုင်လို့မရပါဘူးအဲ့ဒီသတ်မှတ်ထားတဲ့၅ချက်တရားနိုင်ငံတော်ကျေးဇူးတစ္ဆာတော်ကိုဖောက်ပြချင်းဖွဲ့စည်းပုံအခြေခံဥပဒေကတထမ်းချက်တရားရက်ကိုဖောက်ပြကျူးလွန်ခြင်းအကျဉ်းသိက္ခာတရားချင်းဖွဲ့စည်းပုံအခြေခံဥပဒေနဲ့သတ်မှတ်ထားတဲ့သက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်ရဲ့ညီချင်းပြည့်ရင်ချင်းနဲ့ဥပဒေရက်ပေးရထားသောတာဝန်များကိုကျေပွန်စွာမဆောင်ရွက်ခြင်းဆိုတဲ့အချက်၅ချက်ပဲဖြစ်ပါတယ်။ဒီအချက်တွေဟာလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့တောက်เสียရမလိုဘူးလို့ကျွန်တော်ယူဆပါတယ်။လွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကိုကရေကောက်ခံဖို့အတွက်ဒီဆန္ဒပြုတဲ့အချိန်မှာကိုယ်တည်းကဒီဖွဲ့စည်းပုံအခြေခံဥပဒေပါဒီချက်တွေကိုလေ့လာပြီးတဲ့အခါကျတော့ဒါတွေကိုတော့ငါလိုက်နာနိုင်တယ်ဒီတတ်မှတ်တဲ့၅ချက်ကိုတော့ငါရှောင်နိုင်တယ်လို့သိရှိရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ right to recall နဲ့ပတ်သက်လို့ကျွန်တော်တို့ရန်ကုန်မှာရှိတဲ့ view ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကလည်းမနေ့ကပြောင်းစုရွေးကောက်ပွဲကော်မရှင်ဦးခတာဦးတင်ရေးနဲ့တွေ့ဆုံထားပါတယ်တွေ့ဆုံပြီးတော့မြင်းမြတ်တဲ့အခါမှာခုနကဦးရထွန်းပြောတဲ့သူရဲ့သဘောထားမျိုးပါပဲဦးရဟိုဦးတင်ပြီးအတိုင်းနားဆင်ကြည့်ပါဦးခင်ဗျအ
ဲ့တော့ကျွန်တော်ကတော့ဗားလဲဆိုနေရာကမှာတော့ check and balance ရှိဖို့လိုပါတယ်။နောက်ခုနပြောတဲ့ကျွန်တော်အချိန်ချင်းနဲ့သူတို့ပြောဦးပါတယ်။ပြည်သူ့အသံတော့လွတ်တော်သားမယ်။ပြည်သူ့ရဲ့ကိုစားပြုတ်ရလိမ့်မယ်။နော်ပြုတ်ရတယ်ပြည်သူ့ရဲ့စံတော့လွတ်တော်ပြည်စည်းပြရလိမ့်မယ်။သို့တော်လည်းမင်းတို့လွတ်တော်အသံကြီးဟာလူ့အသံလို့တော့သဘောထားလို့မရဘူး။ဒါခါလေးလဲလွတ်တော်ကနေတော့သူလူ့ကဘာယူပြီးတော့ပြောရလဲရှိကောင်းရှိနေမယ်အဲ့တော့ဒီလိုကိစ္စမှာကျွန်တော်ဗာလဲဆိုတဲ့အခါကျတော့ဒီ recall law နဲ့ဒီလွတ်တော်ကိုကိုယ်စီလေးကိုကျွန်တော်ထိန်းလို့ပဲရမယ်အဲ့တော့ပြောရင်တော့တက်ကတော့ကျွန်တော်ကတင်းရတဲ့ကိစ္စကျွန်တော်တင်တာလဲဟိုကြာပါပြီကြာဆိုတော့ဆက်ဖြစ်တာတော့ဟိုကိုအောင်သိန်းလင်းကိုစပြလို့တော့ recall လုပ်ငန်း၃နှစ်လောက်ပါပြီစလုပ်ပါလေလွတ်တော်ကျွန်တော်မရှိသေးဘူး recall လုပ်ခင်းတော့ပြန်ထမ်းပါလေကျွန်တော်ပြောတယ်အမကြဘူးနောက်အလားတင်နိုင်တိုင်းဝင်ကျုပ်ဥခင်စိုးကတခါ record လုပ်တယ်အဲကျွန်တော်လည်းမပြင်းလေးလုပ်ပါဆိုတော့အဲ့တော့သူတို့နာဂာကြီးပေါ့ဥခင်အောင်မြန်ဒါဒီလောကကော်မရှင်ကဟိုလှုပ်ဆောင်အောင်ဖြစ်တဲ့ကြောင့်ကော်မရှင်ကနေဥရီဂျန်ကြီးဆွဲတင်ပြပါဆိုတော့ကျော်လုံးကနည်းနည်းကျော်တော့လေကျွန်တော်တင်လာတာပါဥရီဂျန်ကြီးဆွဲတယ်တင်တယ်ပြီးရင်လူသားပြည်သူလေးလာပက်ရှင်နေဆိုတော့တင်လာကျွန်တော်ထည့်ထားတာပါအဲ့လိုကတဖြည်းဖြည်း record လို့အရာနဲ့တိုင်တဲ့လူတွေကဆယ်ယောက်ရှိတော့အဲ့တော့ကျွန်တော်ဆိုလိုချင်တာကဟိုလွတ်တော်ကိုယ်စားလှယ်တွေကိုထိန်းចောင်းမဲ့ဟာကမရှိဘူးဖြစ်နေနော်ထိန်းចောင်းမှာသူ့ပြည်သူဟာပါပြည်သူဖြစ်တဲ့ကြောင့်ဒီ recall law ကရှိဖို့တင်တယ်ယနေ့ဖြစ်ပေါ်တော်သော USGB ပြဿနာဆိုရင်ဒါအကဲအများပြည်သူလို့တော့ထိန်းចောင်းပေးထိုင်မယ်ဆိုဒီလိုကြီးကြဲမဖြစ်နိုင်ဘူးလို့ဒီလိုဖြစ်ကျွန်တော်လူခန်းစားပြီးတော့ကျွန်တော်ကဒါ၄ချိန်မြောက်ကိုတင်လိုက်တာပါဒီဟာကြီးဖြစ်သွားမှာအော်အကဲဒါလေးရှိနေရင်တော့အဲလူတို့ကထိပ်ပြီးလိုက်ရင်တော့အကြီးကျယ်ဖြစ်ဘူးဆိုတော့ကျွန်တော်တို့လည်းတွေးပြီးတော့ကျွန်တော်တင်တာပါနောက်ချက်ကပါလဲဆိုတော့ဖွဲ့စည်းပုံချေဥပဒေပြတ်တန်းတာဖြစ်တယ်ဖွဲ့စည်းပုံချေဥပဒေကနော်လွတ်တော်ကိုယ်စားလှယ်မှာပြန်လေယုံသိမှုရှိတယ်ဆိုရင်ဒီခွင့်ရအောင်လုပ်ပြရမယ်လုပ်တဲ့ဟာကလွတ်တော်ရဲ့တာဝန်ပဲ
ဒါကတော့ပြောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကနေပြီးတော့ကျွန်တော် view တွေကိုပြောထားခဲ့တာပါဦးတင်ပြောတဲ့အထင်းမှာခုနကတက်လောကဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီမှာဖြစ်သွားတဲ့ပြဿနာမျိုးကဒီဥပဒေရှင်တော့အကြီးအကျယ်ဖြစ်လာမစရာမရှိဘူးလို့ပြောပေမဲ့လည်းဒီဥပဒေမူကြမ်းရုတ်တရက်တင်တာနဲ့ပတ်သက်ပြီးတော့တော်များများလေးပြောကြဆိုကြတာကအာဏာရဲ့ကြံ့ခိုင်ရေးပါတီရဲ့ဂရဲ့ဖြစ်နိုင်တဲ့ဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေကျွန်တော်တော်လေးတွေးရပါတယ်။ဘာလို့ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ပေးစာအတော်များများမှာဒီကိစ္စကိုထောက်ပြထားပါတယ်။ကျွန်တော်စာချုပ်ဖတ်ပြပါမယ်။ပထမစာကတော့မောင်မောင်ဆန်းလမ်းမတော်ပါသူရေးထားတာကတော့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်ကပြန်လည်ရုပ်သိမ်းရေး right to recall ဥပဒေဟာလေမူလရေးဆွဲစဉ်ကပင်ရွယ်ချက်ရှိရှိရေးထားတော့ဥပဒေဖြစ်ပါတယ်။ဘဲကြောင့်ဆိုတော့မဲဆန္ဒနယ်တစ်ခုမှရှိတဲ့ကိုယ်စားလှယ်တဦးဟာတက်မတော်မှမကြိုက်ကအချိန်မီဖြုတ်ချနိုင်တာကြောင့်ဖြစ်ပါတယ်တဲ့။မြန်မာနိုင်ငံမှာရှိတဲ့မြို့အားလုံးဒါမှမဟုတ်မဲဆန္ဒနယ်အားလုံးဒီဘက်မှာစစ်တပ်တွေရှိတဲ့အတွက်ကြောင့်မလို့မဲပေးပိုင်ခွင့်ရှိသူရဲ့တစ်ရခိုင်နှုန်းကိုတက်မတော်မှအချိန်မီယူနိုင်တော့ကြောင့်ဖြစ်ပါတယ်တဲ့။အခုလက်ရှိအုတ်ထသူရဦးရှိမန်းကိုလွတ်တော်ကိုယ်စားလှယ်ဖြစ်မှပြန်လည်ရုပ်သိမ်းပေးရန်တောင်းဆိုသည့်ဖြစ်စဉ်အားတရကားဖြစ်သိနိုင်ပါလေတဲ့ဒါကြောင့်2015ရွေးကောက်ပွဲအမိပြီးပြည်ထောင်နိုင်ရေးလှုပ်ဆောင်နေကြတာဖြစ်ပါလေတဲ့နောက်စာတစ်စောင်ကတော့ကိုတင်ဝင်းဆိုတာရေးထားတာပါမဲပေးတာလဲသူပဲတန်မုံတီးတာလဲသူပဲဆိုတာမြန်မာစကားမှာစကားပုံငယ်လို့ပြောဆိုနေပါလေတဲ့အဲ့လိုတော့မဖြစ်သင့်ပါဘူးတဲ့လွှတ်တော်မှာတည်ငြိမ်မှုမရှိလို့ဖြစ်သွားပါလိမ့်မယ်အောက်လန်းကြီးတွေအသုံးပြုလာနိုင်ပါလေရွေးကောက်ပွဲကော်မရှင်ကဒီဥပဒေကိုအတည်ပြုခိုင်းတာကတော့ယူသမှုမရှိပါဘူးတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွင်ဂိုင်းကနာရဲ့ဂရက်ပါတဲ့နောက်တစ်စောင်ကလည်းကျွန်တော်တို့ရေးတာချင်းပြည်နယ်ကထက်ပြတယောက်တဲ့ထက်တန်းပြဆရာထင်ပါတယ်သူရေးထားတာကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ကိုပြည်သူကပြန်လဲခေါ်ယူသိမှုရှိသင့်ပါတယ်လို့ယူဆပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့မဲရရှိဖို့ ပြည်သူကိုအကောင်းပြောပြီးမှရွေးကောက်ခံပြီးတော့မှပြည်သူမျက်နှာကိုမထောက်လှဲမကြည့်တဲ့ကုသလေတွေများတဲ့အကြောင်းပါတဲ့ဒါပေမဲ့မနာလိုသူလက်တဆုပ်စာရဲ့မကျေနပ်မှုလေးကြောင့်မိမိရဲ့ကုသလေပြန်ခေါ်ရမှာလဲမျက်နှာပြက်စရာရှိသူယူဆပါတယ်တဲ့ပြန်ခေါ်ရန်ပြစ်မှုထင်ရှားပါကပြန်ခေါ်ရုံမကတရားဆွဲဆိုတက်ပါလေတဲ့ပြန်ခေါ်မဲ့သူဥယေကန့်သက်ချက်900ခန့်လုံးတိုးတက်နေဟုယူဆပါလေတဲ့ယခင်ယခုစီစဉ်ဟာအာနာဆွန့်လို့ရမှာကိုစိုးရင်တဲ့သူတချို့ကလွတ်တော်အုပ်ထောက်ကိုဖြုတ်ချင်တဲ့ပြောကားကြောင့်အရေးကြီးစုဖြစ်သွားတာကတော့နိုင်ငံတော်မှာမျက်နှာပြက်စရာရှက်စရာပါတဲ့ဥတ္တရရွှေမန်းသူရောက်ရွှေမန်းကျန်းဖွတ်ပါတီဥက္ကဋ္ဌကနေပြီးတော့ဒီကျန်းခိုင်ပါတီရဲ့ပူတွဲဥက္ကဋ္ဌကိုရည်ညွှန်းပါလေဖြုတ်ပြီးတော့မှအဘဲကြောင့်ရီကောမှုကအရေးကြီးစုဖြစ်တယ်လဲဆိုတာမေးပြရစီဆိုတော့စာတော်များများကျွန်တော်ရောက်ပါတယ်ခင်ဗျာကျွန်တော်ဥရဲထုံးကိုပဲမိကျင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ခုနကတော်ရရှင်တွေကျွန်တော်တော်ရရှင်တွေကလူတော်များပြောနေကြတယ်ကြက်ခိုင်ပါတီရဲ့ဂရဲဖြစ်နိုင်တယ်ဆိုရယ်စိုးရင်ချက်တွေဒီဟာနဲ့ပတ်သက်လို့ဥရဲထုံးပါများပြောလို့ပါလေအဲ
ရိုးရိုးပုံမှန်လေးလင်းပြောရမယ်ဆိုရင်တော့တကယ်လို့ကျွန်တော်တို့ဒီဥပဒေပြဋ္ဌာန်းဖို့စောစောစည်းစည်းပေါ့နော်စောစောစည်းစည်းပြဿနာတွေမပေါ်ပြခင်ကဒီပြဋ္ဌာန်းဖို့ရေကောက်ပွဲကော်မရှင်ကတင်ခဲ့မယ်ဆိုလို့ရှိရင်နည်းနည်းဆန်းဆန်းပြီးသွားမယ်ဆိုရင်တော့ဒီဟာတွေပေါ်မလာဘူးလို့ပေါ်မလာနိုင်ဘူးလို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ဒီကောက်ဘဲကော်မရှင်ကသူ့ရှိကိုတိုင်တန်းတဲ့ကိစ္စတွေပေါ်လာမှအဲဥပမာအဖြစ်ဥအောင်သိန်းလင်းပေါ့နော်အဲ့လိုပေါ်လာတဲ့အခါကျတော့မှဟာငါတို့အဲဒါကိုဘာနဲ့အရေးကြီးမလဲဆိုတော့ဒါဥပဒေမရှိသေးဘူးအဲ့တော့ဥပဒေကိုပြဋ္ဌာန်းဖို့အတွက်လိုက်ကြမယ်ဆိုတဲ့အခါကျတော့မှဒါဆောင်ရွက်တာပေါ့အဲ့လိုဆောင်ရွက်အဲ့တဲ့အချိန်မှာကျွန်တော်တို့လွတ်တော်ထဲမှာဒါကိုပုံမှန်အတိုင်းဆွေးနွေးတာတွေလုပ်နေပါတယ်လုပ်နေတဲ့အချိန်မှာကျွန်တော်တို့ပတင်းတစ်ခုကြားတာကသူကဥချိန်မှန်ကအဲ့အချိန်မှာဒီလိုရှင်ကျွန်တော်တို့ခုံလုံးကိုလည်းဆွဆွဲပစ်တင်ပြီးတော့ဖြုတ်ချတာကျွန်တော်တို့လုပ်ပြီးပါတယ်အဲ့လိုလုပ်ပြီးတဲ့ကာလမှာတစ်ခါကဒါနဲ့ပတ်သက်ပြီးတော့ဟုတ်ပြီအဲပြည်တော်စုအဆင့်အဖွဲ့အစည်းဝင်တွေကိုအဲ့ဒါလိုဖြုတ်ချနိုင်နေဆိုရင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ဥက္ကဋ္ဌတွေကိုလည်းလိုပြန်လုံနိုင်တယ်လေဆိုတဲ့အခါမှာဒီလို right to be call အရာသူ့ကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တယ်ဆိုတာကိုတွေ့တဲ့အခါသူ့ data က 1% ဒီမဲ့ဌာနရှင်ကြီးကလက်မှတ်တွေစုဆောင်ထားတယ်လို့ကျွန်တော်တို့အဲ့လိုသတင်းတွေကြားရပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ဒီဟာကိုပြတ်ခန်းဖို့အတွက်ကစပြီးတော့ဒီနှောင့်နှေးသွားတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော
့ဟို
အဲ့ဒီမှာ 1% ဆိုတဲ့ဥစ္စာကအလဲရည်စုကြောင်းနိုင်တယ်။အဲတရားမျိုးကခဏခဏဖြစ်လာလို့ရှိရင်ကျွန်တော်တို့တော်ကိုယ်တွေတော်များများကဒီလိုအလောက်ခံရလိမ့်မယ်။အဲရီပတ်ဘက်ကော်မရှင်နဲ့အလုပ်ရှုပ်တယ်။အစသဖြင့်အဲ့ဒီလိုတွေကျွန်တော်တို့စဉ်းစားလာကြတာရှိပါတယ်။အဲ့တော့ဥပဒေပြုတဲ့အခါမှာဆိုလို့ရှိရင်လည်းရီပတ်ဘက်ကော်မရှင်ကဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်၅ချက်နဲ့ဒီမတိုက်ညီဘူး။ကျူးကျူးတော့ထောက်တိုင်းနဲ့တိုင်ချက်တွေဟာအဲ့ဒါနဲ့မမီဘူးဆိုရင်ပယ်လိုက်နိုင်ပါတယ်ပယ်လိုက်ဖို့အတွက်လည်းကျွန်တော်တို့အဆိုတင်တာတွေရှိပါတယ်တစ်ခါတကယ်ဆုံးဖြတ်တဲ့အခါကျွန်တော်ရေကောက်ပွဲကော်မရှင်ကဆုံးဖြတ်မှာမဟုတ်ဘဲနဲ့ရဲစခန်းရှင်တည်တည်လူတူရပဲ90ရာခိုင်နှုန်းကျော်နဲ့ဆုံးဖြတ်ဖို့ဆိုတဲ့ဟာတွေလည
်းတ
ည်ထားရှိပါတယ
်ခုနကျွန်တော်မေးထားတဲ့အထက်မှာအာဏာရပါတီရဲ့ဂေရက်ကိုတစုံတရာပါဝင်နိုင်ပါလားအခုရေးကြီးအဆိုတင်သွင်းတဲ့ကိစ္စ
ခုနကျွန်တော်ပြောတဲ့ဟာတွေကဒါပါပဲကျွန်တော်တို့နောက်ဆုံးအခုဟိုဖြစ်တော့ကျွန်တော်ဦးရှင်မန်းနဲ့ဦးသိန်းကျော်ကိုလည်းကျွန်တော်ဒီတိုင်တန်းခံရတဲ့အထက်မှာပါလာတာပေါ့လေ
ဟုတ်ကဲ့
အဲ့တော့နောက်ဆုံးဒီလိုဖြစ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော် NLD အနေနဲ့ဆိုလို့ရှိရင်လည်းဒီဥပဒေဟာလာမယ့်ရွေးကောက်ပွဲအပြီးမှာတင်းတင်းကြပ်ကြပ်တုံးလာမယ့်ဥပဒေအဖြစ်နဲ့ရှင်းပြပြီးတော့သူတို့ကလည်းဒါကိုဆန့်ကျင်တာပေါ့လေအဲ့တော့အာဏာရပါတီရဲ့ဒီအပြင်ပြဿနာကမဟုတ်တော့ဘဲနဲ့ NLD အနေနဲ့လည်းလာမယ့်အနာဂတ်အတွက်ဒီအလွယ်တကူဒီလိုဆွဆွဲပြည်တင်တာခံရမယ်ဆိုလို့ရှိရင်မသင့်တော်ဘူးဆိုပြီးတော့အဲ့ဒါလိုစဉ်းစားလာတာပါပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှင်းနေဦးအောင်သိန်းကိုမေးချင်ပါလေအငယ်ဦးအောင်သိန်းကြားပါသေးလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သိန်းခင်ဗျာအခုဒီကိစ္စကခုနကပြောလို့တရားကိုင်းနှုံးနဲ့ဖြုတ်ချနိုင်တာတော့မဟုတ်ပါဘူးခုနကပြောလို့ဒီကော်မရှင်ကဒါတင်ပြနိုင်တယ်တိုင်တန်းနိုင်တယ်ဆိုရဲကိစ္စမျိုးတွေဖြစ်လာမယ်စုံစမ်းရမယ်အရေးယူရမယ်အဆင်ပြေလုပ်စာတွေရောအများကြီးရှိပါရဲ့ဒါပေမဲ့ဒီလိုတိရခိုင်နှုံးနဲ့တိုင်တန်းခံရမယ်ဆိုတဲ့အခြေအနေပြန်ရှင်းရမယ့်အခြေအနေဒါတွေကလွတ်တော်ကိုသွားပြီးတော့မတိမငြိမ်ဖြစ်နိုင်တယ်လှုပ်ရွာဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးစိုးရိမ်ချက်ရှိပါတယ်ဥအောင်သိရင်အမြင်ရောဘယ်လိုရှိပါလဲအဲ
့ဒါကျွန်တော်အမြင်ပြောရတော့ဗျာဟိုလူပုဂ္ဂိုလ်တူတယောက်ပေါ်မှာအခြေခံပြီးတော့ဟိုပြောဆိုနေတဲ့ကိစ္စရတည်းကမပြည့်စုံဘူးလို့ကျွန်တော်မြင်ပါတယ်နော်ဘာဖြစ်လို့လဲဆိုတော့ဒီလိုအဲ့လိုပြန်ပြီး right to recall ခေါ်တယ်ဆိုတဲ့ကိစ္စရမျိုးဟာဘ တန်းပြည့်ရဲ့ကုသလေလောင်းတယောက်တစ်ခုတင်ထားပြီးတော့မှသူပြန်ခေါ်ရဲဆိုတဲ့အဆင့်တစ်ခုကျွန်တော်ဆင့်မယ်ဆိုအဆင့်တစ်ခုထားမယ်ဆိုရင်အဲ့ဒီအချိန်မျိုးကအင်မတန်အရေးကြီးတယ်လို့ကျွန်တော်ဘက်ကမြင်ပါတယ်အဲ့တော့ခိုင်ရင်လုံလုံနဲ့လုံလောက်အကြောင်းရှိမှသာလျှင်ဖြစ်တယ်လို့မြင်ပါတယ်ဘယ်ပါတီအရပဲဖြစ်ဖြစ်ဘယ်ကိုယ်စားလှယ်ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့လိုပဲမဟုတ်ဘဲနဲ့ကျွန်တော်ကဒီဝဘဆန်လောင်းနဲ့အတင်နေပြုတယ်ဆိုရင်ဟာဒါတစ်ဖက်ကနေပြီးတော့တင်အားအုပ်စုစုကိုဆွေးစည်းပြီးတော့စာရေးတင်နေဟာဒါလက်မှတ်ရေးဆုံးမှုတွေတင်နေအဲ့ဒီအပေါ်မှာကျွန်တော်ဆုံးဖြတ်မယ်ဆိုရင်တော့ပြည်သူလုံလောက်တဲ့မှန်ကန်မှုမရှိဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျာ
ဥခင်မောင်လွင်ဥခင်မောင်လွင်ကြားပါလားခင်ဗျာဆွေးနွေးလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ်ဟုတ်ကဲ့ပါအ
ခုတော့ဘောင်းနေကိုမျိုးလင်းလေးကြည့်ပါလားဗျာ
ဟုတ်ကဲ့
ကောင်းကောင်းဒီကနေ့ဥရောအဲ့တော့ရှိရတဲ့ကောင်။ဒါပေမဲ့အမေရိကန်နဲ့အိန္ဒိယမှာလည်းအဲ့ဒီဥရောရှိတယ်ကောင်။ကျွန်တော်ကလေအဲ့ဒီဥရောရှိတယ်လို့ကျွန်တော်ယူဆပါတယ်ကောင
်။ဟုတ်ကဲ့ပါခင်ဗျာ။ဒီတော့ရှင်ဥခမောင်လွင်ကတော့မရှိသင့်ဘူးတဲ့။ဥအောင်သိန်းကိုမေးပါလေ။အရင်1948ဖွဲ့စည်းပုံမှာရောဒါမျိုးရှိပါလားတဲ့။အရင်ဖွဲ့စည်းပုံနေမှာဘယ်လိုရှိပါလဲဥအောင်သိန်
း။အဲ့ဒီဖွဲ့စည်းပုံမှာတော့မရှိတော့ရှိရောရှိမယ်ပေါ့ဗျာ။သို့တော်လည်းဟိုကျွန်တော်ပြောတာဒီဘက်ဖွဲ့စည်းပုံအခြေခံဥပဒေကတော့ကျေပြန့်လာတဲ့အခါမှာတော့ဒီလိုပြန်ဆန်းပေးမှုတွေကတော့လိုအပ်တယ်လို့ကျွန်တော်ဘက်ကတော့မြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်နောက်တော့ရှင်တူဖိတ်ခေါ်ချင်ပါလေ။မောင်ဒတ်တနကြားပါလားခင်ဗျာ။ဆွေးနွေးလို့ရပါပြီ
။အဲ right to record ဆိုတာလုံအောင်ရှင်းတဲ့နဲ့ဟိုအတိအကျတဲ့နဲ့ဟိုဥပဒေကြမ်းတမ်းတခုရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အကြောင်းနိုင်ငံမှာဒီလိုဆိုလို့ရှင်းချက်မရှိသေးဘူး။ပြီးတော့ဒီ right to record ကိုအတုကနေမှာကန့်ကွက်သူတိရခိုင်တော့ထောက်ခံတယ်ဆိုလို့ရှိရင်တိရခိုင်တော့ဒါဒီကိုယ်တည်းကိုထောက်ခံတဲ့လူလည်းရှင်းနိုင်တယ်၊ကန့်ကွက်ထားတဲ့လူလည်းရှင်းနိုင်တယ်။နောက်တစ်ချက်ကဘာကျောင်းကရှင်းနိုင်လဲဆိုလို့ရှိရင်ပါတီတွေပါတီချင်းရှင်းနိုင်တယ်၊ကိုယ်တည်းချင်းရှင်းနိုင်တယ်။အဲ့ဒီအနေနဲ့ဆက်ဒီခရိုနီဒီအလာပဲ။ဒါစီဝိုင်းလုပ်ငန်းရှင်တွေကလွတ်တော့ကိုယ်တည်းတွေငွေနဲ့ဝယ်ယူတဲ့ကျောင်းကရှင်းလာတယ်နဲ့။အဲ့တော့ဒီဥရီကဒါလုံးဝတော့ကြက်ခံတဲ့အချိန်ကမဟုတ်သေးဘူး။ဒီအရာကြီးရဲ့ကြီးရဲ့ရှိရှိဒါကျောင်းဟိုတက်ဟိုကြီးရဲ့ရှိရှိဟိုအဒီလိုစီသူ့ရောင်းလေးရုပ်ကိုအထောက်ချက်ရှိအောင်လုပ်ထားတဲ့ဥပဒေလေးကျွန်တော်ယူဆတယ်တကယ်လို့ဂျာမူတာအတိပြုလိုက်လို့ဆိုလို့ရှိရင်ကျောင်းနိုင်ငံမှာဘလုံးဝဒီလွှတ်တော်တဲ့ဟောလည်းသူချင်းကိုရှိမှာမဟုတ်တော့ဘူးကျွန်တော်တို့နောက်တစ်ခါလွှတ်တော်ရဲ့တင်ဝန်းကလည်းဟိုတည်ငြိမ်မှုမရှိတော့ဘူးဒါကျက်ကလည်းတောက်လျှောက်ရှုပ်လာတော့အဲ့ဒီခါကျရင်ဘာဖြစ်လာမလဲဆိုလို့ရှိရင်စက်တက်ကပြီးတော့ပုံပြီးအနာကိုပုံပြီးချုပ်ကြလာပါဘူးဒီကောက်ရကောက်ရှင်ဥက္ကဋ္ဌသူလုတ်တဲ့ဟာကလုံးဝဖားရွံ့နေတဲ့ဝက်ဆန်လာရှင်စရဲနေဒီစားကိုအဲလိုဖားအောင်လုပ်အဲလိုဖားအောင်လုပ်ဒီလာတာလေဒီကိစ္စတွေကိုဒါတဖြည်းဖြည်းချင်းတော့သွားယူရမယ့်ကိစ္စဒါတော့ဆိုလုံးဝမလုပ်တဲ့ကိစ္စပါဟု
တ်ကဲ့
ဒီတိရခိုင်လုံးဆိုတာကတော်တော်နဲ့လုံးနဲ့ဖားလို့ဖြစ်တယ်ထောက်ခံလူလားတန်ွက်တူလားဘယ်သူမှမသိရတဲ့ကိစ္စကြီးဒါဘယ်သူမှမသိနဲ့မသိနိုင်တဲ့ကိစ္စကြီ
းဟုတ်ကဲ့
ကျွန်တော်တို့ကလုံးဝပြည်သူတယောက်နေရကြဒီ right to record ဆိုတဲ့ဟာဥပဒေကြီးကျွန်တော်လုံးဝကန့်ကွက်တယ်ခ
င်ဗျဟုတ်ကဲ့မောင်တက်တနာကတော့ကန့်ကွက်ပါလေတဲ့ကျွန်တော်ရှင်းနေဦးအောင်သိန်းကိုပဲရင်မေးချင်ပါလေရှင်းနေဦးအောင်သိန်းကလည်းဒါတော့ရှိတဲ့နယ်လို့ပြောတဲ့ခါကျသူပြောတဲ့ကိစ္စကိုဘယ်လိုများပြန်တုံ့ပြန်ချင်ပါလဲ
ဟုတ်ကျွန်တော်ကလေဟိုလွတ်တော်တခုမှာတော့ကျွန်တော်ကိုယ်စားလောင်းကိုတင်ရပြည့်တဲ့အခါမှာကိုယ်စားလောင်းရဲ့ချူရင်းတက်ွက်မှုကြီးဖြစ်နေတဲ့ကိစ္စရဲ့ဒီပေါ်မှာကျွန်တော်ကဒီတိုင်းပဲလွတ်ထားမယ်ဆိုရင်တော့ဆိုရင်ပေါ့ဗျာ
ဟုတ်ကဲ့
ဒါတော့လေဒီလို right to recall တခုရှိလာတဲ့အခါမျိုးကျတော့ဒီလိုတော့ကိုယ်စားလှယ်တရားကိုတင်သားပြီးရဲ့တော်ကိုယ်စားလှယ်တော့ကိုယ်စားလှယ်တရားကိုသိချင်ရပေါ်မှာထိကြောင်းမှုတစ်ခုနေတယ်ကျွန်တော်ကဟိုထင်းချုပ်ထားတယ်ဆိုတဲ့သဘောမျိုးလေးတည်တယ်လို့ကျွန်တော်ဘက်ကဒီနေ့လို့ကျွန်တော်ပြောဆိုရင်ဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဥယျာထုံးမှမေးလိုက်ချင်ပါတယ်ခုနမောင်တန်းတန်းပြောတဲ့ပုံမှာသူစိုးရင်မှုပုံမှာဥယျာထုံးကဘာများတုံ့ပြန်လို့ပါလဲ
သူကဒီကျွန်တော်တို့ဒီဒီမိုကရေစီစနစ်အဲပြည်သူလူထုရဲ့ဒီကျွန်တော်တို့အခွင့်အာဏာပေးရလိုက်တဲ့အဲ့တော့ကိုယ်စလဲရဲ့ဒီအပြန်လာဒီလိုလိုနဲ့ကြားချက်ကန်ပဲလဲစနစ်ဒါတွေသူသိပြီးသဘောမပေါက်နားမလည်သေးလို့ပြောတာဖြစ်ပါလိမ့်မယ်။န
ိုင်င
ံတကာမှာလည်းဒီဥစ္စာကရှိပါတယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဆိုရင်လည်းတမရအပါအဝင်ပြည်အောင်စုအဆင့်အဖွဲ့အစည်းဝင်တွေကိုကျွန်တော်တို့လွတ်တော်အနေပြီးတော့ impeachment ဆိုတဲ့ဆက်ဆက်ပြစ်တင်ပြီးတော့တာဝန်ရနေပြီးတော့အဲ့လိုချုပ်ကျုပ်သိနိုင်ပါတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကိုတော့သမရတို့ပြည်အောင်စုဖွဲ့စည်းဝင်တို့က ကျွန်တော်တို့ဒီတာဝန်ကမဖြုတ်နိုင်ပေမဲ့ပြည်သူလူထုကတာဝန်ကရုပ်သိမ်းဖို့အတွက်ကိုဒီဟာကိုပြတ်ခံပေးတာဖြစ်ပါတယ်
ဟုတ်ကဲ့ပြည်သူလူတော်ကိုယ်စားလှယ်တွေကိုအခုလိုမျိုးလူထုကရွေးချယ်ခံရတဲ့လူတွေကိုဖြုတ်လို့ရတယ်ဒါပေမဲ့စစ်တပ်ကနေပြီးတော့ကာကွယ်ဆေးချုပ်ကခန့်ထားတဲ့လူတွေကြတော့ဖြုတ်လို့မရဘူးဆိုတဲ့အခြေအနေမျိုးတော့ရှိပါတယ်ဒါတရားပါမလားအဲ့ဒါလေးနောက်ဆုံးဖြစ်ပြီးပါ
အဲ့တော့ကျွန်တော်တို့ရဲ့ဒီဖွဲ့အခုဒီပြတ်ထမ်းတဲ့ဥပဒေထဲမှာထည့်ပြီးတော့ကျွန်တော်တခန်းအနေနဲ့ထည့်ပြီးတော့ပြတ်ထမ်းမယ်ဆိုရင်ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့စစ်တပ်ကကိုယ်စားလှယ်အတွက်ကဒီဥပဒေထဲမှာတခန်းထည့်တဲ့နယ်ဆိုတဲ့အမြင်ရှိတယ်ဗောဦးရထွန်
းဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒါရိုက်လေးလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ရှင်းနေဦးအောင်သိန်းကဒီလွှတ်တော်မှဦးရထွန်းအပါဝင်တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လေးလိုက်အစီအစဉ်တင်ပါပဲရန်နာခွင့်ပြေးပါခင်ဗျာ
အဲ့တော့ကုသညုံအစီအစဉ်တင်ဆက်သွားတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ပါရှင် VOA မြန်မာပိုင်းကနေအခုလိုတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညတွေမှာထုတ်လွှင့်နေပါတယ်အခုလာမဲ့အင်္ဂါနေ့ညမှာဆွေးနွေးမဲ့အကြောင်းအရာကိုတော့အတိပေးပါရစီရှင်
နိုင်ငံလုံးအပြစ်ခတ်ရဆေးရေးတဘောတူညီချက်ရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးလက်နက်ကင်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်။လက်နက်ကင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စာနှစ်ဖွဲ့စာပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြင်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလား။ဒါမှမဟုတ်လက်နက်ကင်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအစိုးရနဲ့စစ်ဆက်တာမျိုးကသာတကယ်ငြင်းချမ်းရေးကိုဥတီစေနိုင်ပါသလား။အခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932312555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့တနင်္ဂနွေညပိုင်းမှာထုံးလွှင့်မဲ့မြမအရေးဆွေးနွေးကမှာတော့ဖွဲ့စည်းပုံခြေကဥပဒေအပါအဝင်မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးတင်ပြသွားဖို့ရှိပါတယ်။ဒါအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်နဲ့မြမပြည်ကပေးစာများအစီအစဉ်တို့ကိုလည်းနားဆင်ရမှာပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုနားဆင်ရတော့မှာပါကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်မဲ့အရေးကိုရှောင်ရှားဖို့အရေးပေါ်ကြိုးစားတဲ့အနေနဲ့တောင်နှမြောက်ကိုရီးယားတာဝန်ရှိသူတွေတနင်္ဂနွေနေ့အစောပိုင်းကတွေ့ဆုံကြပြီးတဲ့နောက်ဆွေးနွေးပွဲတွေကိုဒီကနေ့နေ့လယ်ပိုင်းအထိရွှေ့ဆန်းထားလိုက်ပါတယ်မြောက်ကိုရီးယားဘက်ကနောက်ဆုံးသတ်မှတ်ရပေးထားတဲ့ကြားမှာပဲဖန်မွန်ဂျွန်အပြည့်အကြီးရောမှာအဆင့်မြင့်ဆွေးနွေးပွဲတွေကိုစနေနေ့ကစတင်ခဲ့တာပါအမ်စတာဒမ်ကနေပါရီကိုသွားတဲ့အမြင်ရထားပေါ်မှာလက်နက်အပြည့်စုံနဲ့တနင်္သမားကိုဝိုင်းပြီးဖမ်းဆီးနိုင်ခဲ့တဲ့အမေရိကန်နိုင်ငံသား၃ယောက်နဲ့ဗြိတိန်နိုင်ငံသား၁ယောက်တို့ကိုသူတို့ရဲ့ရဲစွမ်းတပ်တည်ရှိမှုအတွက်အကူပြုကြပါတယ်။အမေရိကန်စစ်မှုထမ်းအလက်စ်ကယ်ဒော့စ်နဲ့စပန်ဆာစတုန်းတို့ရဲ့စံနမူနာထားရမယ့်လူရက်တွေအတွက်ပင်နစ်သမ္မတဖရန်ဆွာအော်လန်ကအမေရိကန်သမ္မတဘရက်အိုဘားမားစီကိုစနေနေ့ကဖုန်းဆက်ပြီးတော့ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကြားဆွေးနွေးပွဲအစီအစဉ်တွေအပေါ်အပြန့်အလန့်အငင်းပွားပြီးတဲ့နောက်အဆင့်မြင့်စီဝေလုံးမဲ့အစီအစဉ်ကိုပါကစ္စတန်ကစနေနေ့မှာပဲဖြစ်လိုက်ပါတယ်။နှစ်နိုင်ငံလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တွေဟာဩဂုတ်လ23နဲ့24ရက်နေ့တွေကြာရင်နယူးဒေလီမြို့တော်မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါ။ဆွေးနွေးပွဲကိုအကြံဖတ်မှုဆိုင်ရာကိစ္စရပ်တက်တဲ့အပေါ်မှာပဲအိန္ဒိယဘက်ကအယုံဆိုင်ဆွေးနွေးကြပါတယ်။ပါကစ္စတန်ကတော့အထူးသဖြင့်ကက်ရှမီးယားဒေသပိုင်ဆိုင်မှုအငင်းပွားနေတာအပါအဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအေရာဝန်လေးမျက်နှာနတ်ဖျားယုတုရှိမှာတနင်္လာနေ့ကပြင်းထန်တဲ့ဗိုလ်ပေါက်ကွဲမှုတွင်တေဆုံသွားသူတွေကတူဦးဖြစ်တဲ့တရုတ်နိုင်ငံသားဒီဝိုချန်ကီးရဲ့နာယေခန္ဓာကိုဗန်ကောက်မြို့ကက်သလစ်ဘုရားရှိခိုးကျောင်းမှာစနေနေ့ကပြုလုပ်ပါတယ်။အဲဒီဗိုလ်ကွဲမှုကြောင့်လူ20ကျော်တေဆုံပြီး130ကျော်ဒဏ်ရာရပါတယ်။အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုစနေနေ့ကကစားကြတာမှာမန်ချက်စတာယူနိုက်တက်နဲ့နျူကာဆယ်တို့ဂိုးမရှိသေးကြသွားပါတယ်။တခြားပွဲစဉ်တွေမှာတော့ခရစ်စတယ်ပယ်လစ်ကအက်စတွန်ဗီလာကို2-2နဲ့အနိုင်ရပြီးဘိုးမော့ကလည်းဝက်ဆမ်ကိုအဝေးကွင်းမှာ4-3နဲ့နိုင်ပါတယ်။နော်ရစ်နဲ့စတုတ်စီတီတို့ကိုစီသေးကြပြီးဆန်ဒလန်နဲ့ဆွမ်စီတဲ့တကူစီသေးကြပါတယ်။လက်စတာစီတီနဲ့တော်တန်ဟမ်တို့ကတော့တစ်ဖက်တကူစီနဲ့သေးရဖြစ်သွားပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုရဲနိုင်ပါအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစည်းအဝေးတွေကိုနားဆင်ခဲ့ကြတဲ့သောရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင် VOE မြန်မာပိုင်းရဲ့ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှဆက်လက်ထုတ်လွှင့်မှာဖို့စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.